The Voice of America in Burmese.
Minglan ya jama to da shin mya shin 2019 khu ne jun la 19 ye tin lan ni nya bai view season go min kin mya su myo Washington DC ka ni nya 9:20 nai thi line to meter 2532 52 ka ni dai thon lin pe ni ba de. ကျမအင်တန်စမဒီညပိုင်းတစ်စင်းလေးကိုတာဝန်ယူတင်ဆက်ပေးသွားမှာပါ
ကျမကတော့စုမြတ်မမဟောင်ကောင်မှာအုပ်ချုပ်ရေးမှုယာရုကနေဆင်းပေးဖို့တောင်းဆိုဆန္ဒပြမှုတွေဆက်ပြီးပြုလုပ်နေကြပါတယ်တရုတ်သမ္မတရှီဂျင်ပင်ကတော့အခုတစ်ပတ်ထဲမှာမြောက်ကိုရီးယားကိုသွားမယ်လို့တရုတ်အစိုးရကပြောကြားလိုက်ပါတယ်အခုလိုနောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့ကြေညာပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီနေ့သောတာရှင်နဲ့နားဆင်ကြရမယ်ဒီမှာတော့အိန္ဒိယမြန်မာနယ်စပ်ဒေသနေမြေရှင်းလင်းရေးဆောင်ရွက်ခဲ့ရတဲ့နဲ့ပတ်သက်ပြီးတော့
အဲ့အိမ်မှာပေါ်တဲ့ခါမှာတော့ကျွန်တော်ဟိုမြန်မာတပ်မတော်အနေနဲ့ပဲအောင်လာကြဖြစ်ပါတယ်ဘာကတော့အိန္ဒိယနဲ့ကျွန်တော်တို့ကတော့ဒီအိန္ဒိယနဲ့ကျွန်တော်တို့တင်မကောင်ကျွန်တဲ့နိုင်ငံတွေတော့အိန္ဒိယချင်းနိုင်ငံတွေ
တမတော်သတင်းမှန်ပြန်ကြားရေးအဖွဲ့အတွင်းမှကခုလိုပြောသွားတာပါဝင်မကြခင်မှာပြေဆိုနာဆင်ကြားဖို့ရှိပါတယ်။ဒါပြင်အီလီကန်ဟိုတယ်စုံစီမံကိန်းအကြောင်းပြည်သူပါတီခေါင်းဆောင်တွေတွေ့ဆုံဆွေးနွေးကြတဲ့သတင်းအပြင်ဆရာတော်ဦးဝီရသူကိုတရားစွဲဆိုမှုနဲ့ပတ်သက်တဲ့သတင်းစာရတွေကိုလည်းဒီနေ့နေ့မှာနာဆင်ကြားဖို့ရှိပါတယ်။အခုညင်ဆုံးတော့ထိတ်တဲရသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုဇော်ဝင်းလိုင်တို့ကကြေညာပေးပါလိမ့်မယ်ရှင်။
ဟောင်ကောင်ကဒီမိုကရေစီရဲ့လှုပ်ရှားသူဂျော်ရှွာဝမ်ဟာအကျဉ်းထောင်ကလွတ်လာခဲ့ပြီးနောက်မှာပဲအစိုးရရုံးချုပ်တွေရှီယာနာကစူဝေးဆန္ဒပြပွဲမှာပါဝင်ဆန္ဒပြခဲ့ပါတယ်။ဟောင်ကောင်အုပ်ချုပ်ရေးမှုဆင်းပေးဖို့နဲ့ကန့်ကွက်နေကြတဲ့ဥပဒေကြမ်းကိုပယ်ဖျက်ပေးဖို့အတွက်ဂျော်ရှွာဝမ်ကတောင်းဆိုခဲ့ပါတယ
်
ရာဇဝတ်မှုကျူးလွန်တယ်လို့မတင်ကားသူတွေကိုတရုတ်ပြည်မှာ GC လွှဲပြောင်းပေးရေးအုပ်ချုပ်ရေးမှုကယ်ရီလမ်အဆိုပြုတဲ့ဥပဒေကြမ်းကိုပြတ်ရုတ်သိမ်းဖို့နဲ့ပြည်သူနှစ်တန်းလောက်လမ်းပေါ်ထွက်တောင်းဆိုနေတဲ့အတိုင်းအုပ်ချုပ်ရေးမှုယာရုကနေဆင်းပေးဖို့အချိန်တက်ပြီလို့ဂျော်ရှွာဝမ်ကပြောကြားသွားတာပါ။ဟောင်ကောင်မှာလူခွင့်ရေးနဲ့လွတ်လပ်မှုကိုပြန်မရမချင်းဆန္ဒပြသူတွေပိုပိုများလာလိမ့်မယ်လို့လည်းဒီမိုကရေစီရေးလှုပ်ရှားသူဂျော်ရှွာဝမ်ကပြောကြားခဲ့ပါတယ်။ဟောင်ကောင်မှာဒီမိုကရေစီနီးလမ်းကျရွေးကောက်ပွဲကျင်းပပေးဖို့2014ခုနှစ်ကစတင်တောင်းဆိုတဲ့ Umbrella Movement ထိလှုပ်ရှားမှုခေါင်းဆောင်တယောက်ဖြစ်တဲ့ Wong ဟာအဲ့ဒီလှုပ်ရှားမှုနဲ့ဆက်နွယ်တဲ့ထောင်ဒဏ်2လကြာခံပြီးတော့ဒီကနေ့ပြန်လွတ်လာတာဖြစ်ပါတယ်။ဘေကျင်းအစိုးရလိုလာတဲ့အုပ်ချုပ်ရေးမှု Carrie Lam ကသူ့အဆိုပြုထားတဲ့ဥပဒေကြမ်းကိုယာယီဆိုင်းထားမယ်လို့ကြေညာခဲ့ပေမဲ့အပိသက်ဖြတ်သိမ်းပေးဖို့တောင်းဆိုတဲ့အနေနဲ့ရောအစိုးပိုင်းကဆန္ဒပြသူတွေအပေါ်လုံခြုံရေးကအင်အားသုံးကင်တွယ်ခဲ့တဲ့အတွက်ပါလူပေါင်း2တန်းလောက်တနည်းကနေနေတော့ကလမ်းပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်။ဒီကနေ့အထိလည်းအုပ်ချုပ်ရေးမှုယုံနာမှာစူဝေးဆန္ဒပြနေကြဆဲဖြစ်ပါတယ်။ပြည်သူတွေလမ်းမော်ထွက်ဆန္ဒပြမှုကြောင့်ဟောင်ကောင်ကအစွဲရရုံးတွေရှိရာနဲ့ shopping center တွေရှိရာအရပ်မှာလုပ်ငန်းတွေအားလုံးရပ်ဆိုင်းခဲ့ပါတယ်။ဒီကနေ့မှာတော့အစွဲရရုံးချုပ်တွေရှိရာတဝိုက်ကလမ်းတွေကိုအာဏာပိုင်တွေကပြန်ဖွင့်ခဲ့ပါတယ်။ဂျပန်နိုင်ငံမှာကျင်းပမဲ့ G20 ထိပ်သီးစည်းဝေးပွဲမှာတရုတ်သမ္မတရှီဂျင်ပင်နဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တွေ့ဆုံတဲ့အခါမှာဟောင်ကောင်ကိစ္စကိုဆွေးနွေးဖို့အစီအစဉ်ရှိတယ်လို့နိုင်ငံသားရေးဝန်ကြီး Mike Pompeo ကပြောကြားထားပါတယ်။
2015ခုနှစ်မှာရရှိခဲ့တဲ့နိုင်ငံတကာနျူကလ িয়ার သဘောတူညီမှုကကန့်သက်ခွင့်ပြုထားတဲ့တန့်စင်ယူရေနီယံပိုင်ဆိုင်မှုပမာဏတဲ့သူတို့ရဲ့ပိုင်ဆိုင်မှုကျော်လွန်တော့မယ်လို့အီရန်အနုမြူဌာနပြောခွင့်ရကတနင်္လာနေ့မှာပြောပါတယ်။2015ခုနှစ်ဇွန်လ28ရက်နေ့မှာရရှိခဲ့တဲ့သဘောတူညီချက်အရအီရန်အနေနဲ့တန့်စင်ယူရေနီယံကီလိုဂရမ်300ပဲပိုင်ဆိုင်ခွင့်ရှိကြောင်းသတ်မှတ်ထားခဲ့တဲ့ပမာဏကိုလာမယ့်10ရက်အကြာဇွန်လ28ရက်နေ့မှာကျော်လွန်တော့မှာဖြစ်ကြောင်းပြောခွင့်ရဘဲရုစ်ကမာလ်ဗန်ဒီကသတင်းတောက်တွေကိုပြောတာကိုအီရန်အစိုးရရုပ်သံသတင်းဌာနကထုတ်လင်းပြသခဲ့ရပါတယ်။ဒါပေမဲ့နျူကလ িয়ার သဘောတူညီချက်မှာလက်မှတ်ထိုးခဲ့ကြတဲ့နိုင်ငံတွေအနေနဲ့အီရန်ရဲ့အရေးပါတဲ့အရင်းနာလုပ်ငန်းအပေါ်အမေရိကန်ကချမှတ်ထားတဲ့ပိတ်ဆို့မှုတွေကိုရှောင်ရှားနိုင်အောင်ကူညီပေးမယ်ဆိုရင်တော့အရင်သတ်မှတ်ထားတဲ့ပမာဏအတိုင်းပြန်ရအောင်လျှော့ချပေးဖို့လမ်းကြောင်းဖွင့်ထားကြောင်းသူကပြောပါတယ်။အမေရိကန်က2015ခုနှစ်နျူကလ িয়ার သဘောတူညီချက်ကနေမနစ်ကနှုတ်ထွက်လိုက်ပြီးတဲ့နောက်အီရန်အနေနဲ့တန့်စင်ယူရေနီယံနဲ့ heavy water ခေါ်ရေလေးတူလောင်ကွင်းကန့်တက်ထားတာကိုလိုက်နာတော့မှမဟုတ်ကြောင်းသမ္မတဟာဆန်ရူဟာနီကမေလအစောပိုင်းမှာပြောထားခဲ့ပြီးဖြစ်ပါတယ်။အဲဒီနောက်အီရန်ရဲ့နျူကလ িয়ার သဘောတူညီမှုအသေးရနိုင်ရေးဆွေးနွေးမှုတွေပြုလုပ်နိုင်ရေးမျှော်လင့်ချက်နဲ့အမေရိကန်ဘက်ကအီရန်အပေါ်ပုံမှုပြင်းထန်တဲ့ပိတ်ဆို့မှုတွေထပ်မံချမှတ်ခဲ့ပါတယ်။ဒါပေမဲ့အီရန်ဟာ2015သဘောတူညီချက်ကိုလိုက်နာနေဆဲဖြစ်ကြောင်းကုလသမဂ္ဂအနုမြူဆွမ်းအင်စောင့်ကြည့်အဖွဲ့ကပြောကြားခဲ့ပါတယ်။
Boeing ကုမ္ပဏီထုတ် 737 MAX 8 ဂျက်လေယာဉ်တွေမှာသတိပေးအချက်ပြမီးနဲ့ပတ်သက်လို့ချုပ်ရင်းကျက်တွေရှိနေတယ်ဆိုတာကိုလေကြောင်းလှိုင်းတွေ၊လေယာဉ်မှုတွေ၊လေကြောင်းစည်းကမ်းထိန်းသိမ်းသူတွေကိုအချက်ပေးအသေးအချာအသိပေးရှင်းပြခဲ့ခြင်းမရှိတာကအမှားဖြစ်တယ်လို့ Boeing ကုမ္ပဏီအမှုဆောင်အရာရှိချုပ် Dennis Muilenburg ကဝန်ခံပြောကြားလိုက်ပါတယ်။ ဘဝင်းကော်မတီကဝယ်တဲ့လင်းရင်တွေနဲ့ပတ်သက်လို့ကော်မတီဘက်ကဆက်သွယ်အသိပေးမှုဟာတိကျမျှတမှုမရှိခဲ့ကြောင်းဒါကလက်မခံနိုင်တဲ့ကိစ္စဖြစ်တယ်လို့ CEO မြူလန်ဘတ်ကပြင်သစ်နိုင်ငံမှာကျင်းပနေတဲ့ Paris Air Show လေးချောင်းဆိုင်ရာပြပွဲမှာသတင်းတောက်တွေကိုပြောကြားခဲ့တာဖြစ်ပါတယ်။ Boeing ကော်မတီအနေနဲ့အရှက်ရစရာအခြေအနေကိုဖျက်ဆီးနေရတယ်လို့လည်းသူကဆိုပါတယ်။သူ့ကော်မတီအပေါ်အများပြည်သူယုံကြည်မှုပြန်ရှုလာဖို့နဲ့737 MAX အမျိုးအစားလေယာဉ်တွေပြန်လည်ပြေးဆွဲလာကြအောင်ပြန်ပြီးစ조사သွားမယ်လို့လည်း Boeing CEO ကကတိပြုသွားပါတယ်။လေယာဉ်ပြန်တန်းနေစဉ်မှာဆက်ရမသွားအောင်ကာကွယ်ပေးတဲ့စနစ်နဲ့ဆက်နေတဲ့အချက်ပြမီက737 MAX လေယာဉ်တွေပြတ်ကျခဲ့မှုနဲ့ပတ်သက်နေတယ်လို့စုံစမ်းစစ်ဆေးသူတွေကယုံကြည်ကြပါတယ်။ပြီးခဲ့တဲ့နှစ်ကပြတ်ကျခဲ့လို့ခီးတဲ့ရာနဲ့ချီတည်ဆုံးခဲ့တဲ့ Indonesia Lion Air လေကြောင်းလိုင်းလေယာဉ်ရော Ethiopia လေကြောင်းလိုင်းလေယာဉ်မှာ737 MAX အမျိုးအစားလေယာဉ်တွေဖြစ်ကြပါတယ်။စုစုပေါင်း356ယောက်တည်ဆုံးခဲ့တဲ့ Ethiopia လေကြောင်းလိုင်းလေယာဉ်ပြတ်ကျခဲ့ပြီးတဲ့နောက်မှာတော့ကမ္ဘာတဝန်းပြန်တန်းနေတဲ့ Boeing 737 MAX အမျိုးအစားလေယာဉ်အားလုံးပြန်တန်းမှုကိုရပ်ဆိုင်းထားပါတယ်
။မက္ကဆီကိုနိုင်ငံကိုဖျက်ပြီးအမေရိကန်ပြည်ထောင်စုကိုတွားကြမယ်ရွှေပြောင်းအခြေချနေထိုင်သူတွေကိုဟန်တားနိုင်ရေးအတွက်မက္ကဆီကိုအစိုးရကဂေါတီမာလာနိုင်ငံနဲ့နယ်စပ်တစ်လျှောက်မှာမနေ့ပြန်အင်္ဂါနေ့မတိုင်ခင်ကပြည်တွင်းကာကွယ်ရေးအရန်တပ်ဖွဲ့6000ချထားဖို့စီစဉ်နေပါတယ်။ပြည်တွင်းကာကွယ်ရေးအရန်တပ်ဖွဲ့ဝတ်စုံတွေဝတ်ဆင်ထားတဲ့တပ်ဖွဲ့တွေတနင်္ဂနွေနေ့ကဂွါတီမာလာနယ်စပ်မှာရောက်နေတဲ့ပုံတွေကိုရုပ်သံသတင်းတွေမှာပြသခဲ့ပါတယ်။နိုင်ငံတောင်ပိုင်းချီယာပတ်စ်ပြည်နယ်အတွင်းကော်မီတန်စစ်ဆေးရေးဂိတ်မှာလည်းလူညုံရေးတပ်ဖွဲ့တရာစင်လောက်မော်တော်ယာဉ်တွေကိုစစ်ဆေးနေပါတယ်။တခြားဒေသတွေမှာလည်းအလားတူစစ်ဆေးမှုတွေပြုလုပ်နေပါတယ်။စီးရဲမှုတွေကနေထွက်ပြေးလာကြတဲ့အမေရိကန်တိုက်အလဲပိုင်းနိုင်ငံသားတွေကိုမက္ကဆီကိုအနေနဲ့အကူအညီပေးရမယ်လို့သမရအန်ဒရက်စ်မန်နွေလ်လိုပက်စ်အော်ပရာဒိုကစနေနေ့မှာပြောပါတယ်အမေရိကန်တဲ့အလုံးအင်းနဲ့ဝင်လာနေကြတဲ့ရွှေပြောင်းအခြေချနေထိုင်လူတွေကိုမက္ကဆီကိုကထိရောက်စွာမဟန်တားရင်မက္ကဆီကိုတွင်းကုန်တွေအပေါ်အခွန်တိုးမြင့်ကောက်ခံမယ်လို့သမ္မတဒေါ်နယ်ထရမ့်ကချင်းချောက်ခဲ့ပြီးတဲ့နောက်အခုလိုရွှေပြောင်းအခြေချနေထိုင်သူတွေကိုဟန်တားရေးဆိုင်ရာကိစ္စရပ်တွေမက္ကဆီကိုဘက်ကတိုးမြင့်ဆောင်ရွက်လာတာပါရွှေပြောင်းအခြေချနေထိုင်သူတွေဟန်တားရေးအပါအဝင်မက္ကဆီကိုနဲ့အမေရိကန်ကြားကုန်သွယ်ရေးဆိုင်ရာသဘောတူညီချက်အသစ်ရရှိလိုက်တာကြောင့်မက္ကဆီကိုတွင်းကုန်တွေအပေါ်အခွန်တိုးမြင့်ကောက်ခံမယ့်အစီအစဉ်ကိုသမ္မတထရမ့်ဆိုရာကဆိုင်ငံ့ထားလိုက်ပါတယ
်။ VOA American နဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9303များလိုင်းဒိုမီတာ57 kHz 5885တို့အပြင်စနစ်တင်းတွေမှာလိုင်းလိုက်မီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင်။
နယ်လာနေညဘက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။တရုတ်သမ္မတရှီဂျင်ပင်ဒီတစ်ပတ်ထဲမှာမြောက်ကိုရီးယားနိုင်ငံကိုနိုင်ငံတော်ဧည့်သည်အနေနဲ့သွားမယ်လို့တရုတ်အစိုးရသတင်းမီဒီယာကဒီကနေ့ကြီးညာပါတယ်။ဂျာတာပရင်းနဲ့တောက်ကြနှစ်ရက်သွားမယ်ခီးစဉ်အတွင်းမှာသမ္မတရှီဟာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအန်နဲ့တွေ့ဆုံမှာဖြစ်တယ်လို့တရုတ်အစိုးရပိုင်း CCTV သတင်းကပြောပါတယ်။ခေါင်းဆောင်နှစ်ယောက်တွေ့ဆုံတဲ့အခါမှာနှစ်နိုင်ငံအပြန်အလှန်ကိစ္စတွေအပြင်ကိုရီးယားကျွန်းဆွယ်မှာဖြစ်နေတဲ့တင်းမာမှုတွေပြေလျော့ရေးကိစ္စကိုဆွေးနွေးကြမယ်လို့တရုတ်တာဝန်ရှိသူတွေကပြောပါတယ်။ဒီခီးစဉ်ကတရုတ်နဲ့မြောက်ကိုရီးယားဆက်ဆံရေးကိုအချိန်အသင့်ဖြစ်စေမယ်လို့လည်းဆိုပါတယ်။တရုတ်နဲ့မြောက်ကိုရီးယားတန်တမာရေးဆက်ဆံရေးစတင်ခဲ့တာအနှစ်80ပြည့်အထိတ်မှတ်နဲ့တိုက်ဆိုင်ပြီးတော့တရုတ်သမ္မတမြောက်ကိုရီးယားကိုတွားရောက်တာဖြစ်ပါတယ်။ကင်ဂျုံအန်ရဲ့ဖိတ်ကြားချက်နဲ့တရုတ်သမ္မတတွားမှာပါ။တရုတ်သမ္မတတယောက်အနေနဲ့မြောက်ကိုရီးယားကို14နှစ်အတွင်းမှာပထမဆုံးတွားရောက်မဲ့ခီးစဉ်လည်းဖြစ်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအန်ကတော့ပြီးခဲ့တဲ့နှစ်ထဲမှာတရုတ်နိုင်ငံကို၄ချိန်တွားရောက်ခဲ့ပါတယ်။တရုတ်နိုင်ငံဟာမြောက်ကိုရီးယားရဲ့တခုတည်းသောအဓိကမဟာမိတ်နိုင်ငံဖြစ်ပါတယ်။မြောက်ကိုရီးယားနျူကလ িয়ার အစီအစဉ်ဖျက်သိမ်းရေးနဲ့ပတ်သက်လို့အမေရိကန်နဲ့ဆွေးနွေးမှုတွေရပ်ဆိုင်းနေချိန်မှာတရုတ်သမ္မတမြောက်ကိုရီးယားကိုတွားရောက်တာလည်းဖြစ်ပါတယ်။ကင်ဂျုံအန်နဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့ဗီယက်နမ်နိုင်ငံမှာဒီနှစ်ဆန်းကဒုတိယချိန်တွေ့ဆုံမှုအဆင်မပြေဖြစ်ခဲ့ပြီးတဲ့နောက်ပိုင်းမှာမြောက်ကိုရီးယားနျူကလ িয়ার ဆိုင်ရာဆွေးနွေးမှုတွေရပ်နေတာဖြစ်ပါတယ်။
အမေရိကန်ပြည်ထောင်စုနဲ့ကနေဒါနိုင်ငံတွေကတချို့ပြည်နယ်တွေမှာဆေးကြောက်ကိုတရားဝင်သုံးစွဲခွင့်ပြုခဲ့ပြီးတဲ့နောက်အဲ့ဒီနိုင်ငံတွေကနေတရုတ်နိုင်ငံကိုဆေးကြောက်တွေခိုးသွင်းတာမြင့်တက်လာတယ်လို့တရုတ်နိုင်ငံကမွေးရစေဝါတက်ဖြည့်ရေးထိန်းချုပ်ရေးကော်မရှင်ကပြောကြားလိုက်ပါတယ်။ပြီးခဲ့တဲ့နှစ်နဲ့အတွင်းမြောက်အမေရိကတိုက်ပတ်ကနေတရုတ်နိုင်ငံကိုပုံစံမျိုးစုံနဲ့ဆေးကြောက်မောင်းခိုးကူးမှုတဖြည်းဖြည်းများလာတယ်လို့တရုတ်မွေးရစေဝါထိန်းချုပ်ရေးကော်မရှင်ရဲ့ဒုတိယကော်မရှင်နာမင်းကြီးလူရွေချင်းကဘေကျင်းမြို့တော်မှာဒီကနေ့ပြုလုပ်တဲ့သတင်းတာရှင်းလင်းပွဲမှာပြောကြားတော့ပါတယ်။ဒီပြဿနာဟာနိုင်ငံအတွက်ချင်းချောက်ရံတစ်ခုဖြစ်လာနေတယ်လို့သူကဆိုပါတယ်။တရုတ်မှာဆေးကြောက်သုံးဆွဲသူများလာတယ်ဆိုပေမဲ့လည်းဘိန်းဗျူနဲ့မက်သဖက်ဒမင်းဆေးကြောက်ဆေးသုံးဆွဲသူပြဿနာကထိတ်တန့်မှရှိနေစေဖြစ်ပါတယ်။ကော်မရှင်ကဒီကနေ့ထုတ်ပြန်တဲ့တရုတ်နိုင်ငံရဲ့မူရီဆေးဆိုင်ရာအစီရင်ခံစာထဲမှာတော့ပြီးခဲ့တဲ့2018ခုနှစ်အတွင်းဆေးကြောက် 55 ကီလိုဂရမ်ဖမ်းဆီးမိတယ်လို့ဖော်ပြထားပါတယ်။ဒါအပြင်မြန်မာနိုင်ငံကတရားမဝင်ခိုးသွင်းတဲ့ခရစ်စတယ်မက် စိတ်ကြွစေ4.6 တန်နဲ့ကက်တမင်းမူရစ်စေ1.4တန်ကိုလည်းပြီးခဲ့တဲ့နှစ်ကဖမ်းဆီးမိခဲ့တယ်လို့တရုတ်တာဝန်ရှိသူတွေကပြောပါတယ
်။ Saudi Arabia နိုင်ငံကရှီယာမွတ်စလင်တွေဥဆောင်တဲ့ဆန္ဒပြပွဲတွေမှာခလီဘဝကပါဝင်ခဲ့သူ10ကျော်သက်တယောက်ဟာကွဲမြဲခံရမဲ့ဘေးကနေလွတ်ခဲ့ပါတယ်။2014ခုနှစ်တုန်းကအသက်73နှစ်အရွယ်မှာဖမ်းဆီးခံရသူမူတာဂျာကာရီရစ်ကိုအသေးအစားထောင်ဒဏ်ချခဲ့တာပါ။သူကိုဖမ်းဆီးထားတဲ့နှစ်တွေအပါအဝင်ထောင်ဒဏ်12နှစ်ချခဲ့ပြီးတော့နောက်ဆုံး4နှစ်ကိုတော့အခါဝင်ကတိနဲ့ခြေချုပ်လွှတ်ပေးဖို့တရားရုံးကအမိန့်ချခဲ့ပါတယ်။ဒါကြောင့်2022ခုနှစ်မှာသူပြန်လွတ်လာနိုင်ပါတယ်။ဒီလူငယ်ဟာမီးလောင်ပေါင်းတွေလုပ်ပြီးတော့ရဲတွေနဲ့ဆေးဆိုင်တစ်ခုအပေါ်မီးလောင်ပေါင်းတွေနဲ့တိုက်ခိုက်ခဲ့တယ်လို့ဆာဒီတာဝန်ရှိသူတွေကပြောပါတယ်။အဲဒီနောက်အကျန်းဖက်ဆဲလ်တစ်ခုမှသူကပါခဲ့ပြီးတဲ့နောက်မှာလည်းတနက်ကိုအုံပြုခဲ့တယ်လို့ပြောကြားခဲ့ပါတယ်။အခုလိုဆွဆွဲခံရတဲ့အမှုတွေကိုသူကျူးလွန်ခြင်းတုန်းကသူ့ရဲ့အသက်ဟာ7နှစ်သားအရွယ်ဖြစ်ပါတယ်။သူ့ဘော်တေးတံမချဘူးဆိုတဲ့ဆုံးဖြတ်ချက်ထွက်လာခဲ့ပြီးတဲ့နောက်မှာစိတ်သက်သာရာရစရာဖြစ်တယ်လို့ Amnesty International လူ့အခွင့်အရေးအဖွဲ့ကတုံ့ပြန်ခဲ့ပါတယ်။ Saudi Arabia နိုင်ငံမှာတေးတံချမှတ်မှုအဆုံးသတ်ရေးအတွက် Amnesty International အပါအဝင်လူ့အခွင့်အရေးအဖွဲ့တွေကတောင်းဆိုနေကြတာဖြစ်ပါတယ်။ April လတုန်းကတော့ Saudi မှာရှီယာအများစုဖြစ်တဲ့အမျိုးသား38ယောက်ကိုကွပ်မျက်ခဲ့ပါတယ်။အဲ့ဒီထဲမှာအသက်16နှစ်အရွယ်မှဒီဖမ်းဆီးခံခဲ့ရတဲ့ယောက်ျားလေးတစ်ယောက်ပါတယ်လို့ Amnesty ကပြောပါတယ်။အသက်ခံခဲ့ရသူတချို့နဲ့ပတ်သက်လို့အမှုတွေစစ်ဆေးမှုဟာဒီတော်တော်လေးကိုမပြတ်တဘူးလို့လည်းလူ့ခွင့်ရေးအဖွဲ့တွေကပြောနေကြပါတယ်
။ Haiti သမ္မတ Jovenel Moïse ဟာယာဒူးကနှုတ်ထွက်ပေးရတဲ့မြို့တော် Port-au-Prince အပါဝင်နိုင်ငံတောင်ပိုင်းလေကဲရက်နဲ့မြောက်ပိုင်း Cape Haitian တို့မှာလူထောင်နဲ့ချီပြီးဆန္ဒပြခဲ့ကြပါတယ်။Petro Challenger တက်ကြွလှရှားသူအဖွဲ့ဝင်တွေဟာအခြေခံလူတန်းစားအဖွဲ့တွေနဲ့အတူအကျင့်ပြချစားတဲ့အစိုးရအရာရှိတွေနှုတ်ထွက်ပေးဖို့တောင်းဆိုခဲ့ကြတာဖြစ်ပါတယ်။မေလ31ရက်နေ့ကအထက်လွှတ်တော်ကိုတရားဝင်တင်ပြခဲ့တဲ့အစီရင်ခံစာမှာ Venezuela နဲ့အကျိုးအတူပူးပေါင်းဆောင်ရွက်တဲ့ Petro Caribe ရင်နာလုပ်ငန်းကနေသမရမွိုင်းစီကအကျိုးအမြတ်တွေကိုအာဂရီလိုက်စားပြီးလင်းလင်းရယူခဲ့တယ်လို့ဆွဆွဲထားကြပါတယ်။ Petro Caribe ရင်နာလုပ်ငန်းကရတဲ့စည်ရင်းပြောင်းနေတဲ့နိုင်ငံဘန်ဒါအမေရိကန်ဒေါ်လာ 3.8 ဘီလီယံကအခြေခံအဆောက်အုံတည်ဆောက်ရေးပညာရေးနဲ့လူမှုရေးလုပ်ငန်းတွေအမှအသုံးပြုဖို့ရထားတာဖြစ်ပါတယ်။ဇွန်လ10ရက်နေ့ကပြောကြားခဲ့တဲ့နိုင်ငံတော်မင်ကွန်းအတွင်းမှာတော့သမရမွိုင်းစီကအဲ့ဒီဆွဆွဲချက်တွေကိုညှင်းဆို့ထားပြီးယာဒူးကနှုတ်ထွက်ပေးမှာမဟုတ်ဘူးလို့ပြောပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့နာမည်ဖြစ်တဲ့ထရမ့်ဆိုတဲ့အမည်နာမဟာမိုးမျော်ဟိုတယ်ကြီးတွေရုံးခန်းတွေအတွက်စောက်ထားတဲ့အဆင့်မြင့်အဆောက်အုံတွေနဲ့ခောက်ကွင်းတွေမှာမြင်တွေ့ရလေးရှိတဲ့နာမည်တစ်ခုပါအခုတော့ဂျူးလူမျိုးရွှေပြောင်းချေချနေထိုင်သူတွေကဂိုလန်ကုန်းမြင့်ဒေသကကျေးရွာတစ်ခုမှာအဲ့ဒီထရမ့်ဆိုတဲ့အမည်နာမနဲ့ပြောင်းလဲမဲ့ပေးလိုက်ပြီးဖြစ်ပါတယ်အဲ့ဒီကျေးရွာမှာတော့လူ10ယောက်လောက်နေတယ်လို့ဆိုပါတယ်ခင်ဗျာ
မဆုမြတ်မုန်နဲ့ကိုဇော်ဝန်းဆိုင်တို့ကတင်ပြနေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့တင်ဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့အိန္ဒိယမြန်မာနယ်စပ်တည်နေနေဆိုင်တဲ့တင်ပြတဲ့ပုံကိုတင်ဆက်ပေးကြပါတယ်အိန္ဒိယကာကွယ်ရေးဝန်ကြီးဌာနကထုတ်ပြန်တဲ့နယ်စပ်ဒေသပူးပေါင်းစစ်ဆေးရေးကမြန်မာတပ်မတော်ရဲ့မူဝါဒအရနယ်စပ်တည်နေအေဂျင့်ရဲ့အတွက်ဆောင်ရွက်တာဖြစ်တဲ့အကြောင်းတပ်မတော်ပြောခွင့်ရကဆိုပါတယ်တပ်မတော်ကနယ်မြေရှင်းလင်းဆောင်ရွက်ရမှာNSCNK လို့ခေါ်တဲ့နာဂလက်နက်ကိုင်အဖွဲ့ကခေါင်းဆောင်တွေကိုလည်းဖမ်းဆီးတရားစွဲဆိုတာတွေရှိနေပေမဲ့နာဂဒေသအတွင်းမှာစီးရီးတင်းမာတာတွေမတွေ့ရဘဲနဲ့နီးနီးကြက်ကြက်ဖြေရှင်းမယ်လို့ပြောနေတဲ့အကြောင်းနာဂလွတ်တော်ကိုယ်စားလှယ်ကပြောလိုက်ပါတယ်ပြည်စုံကတော့ VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကတင်ပြပို့ထားပါတယ
်ဟုတ်ကဲ့ဒီအပိုင်းအတွင်းအိန္ဒိယနိုင်ငံတို့သတင်းစာတွေမှာအိန္ဒိယနဲ့မြန်မာတပ်တွေပူးပေါင်းပြီးအိန္ဒိယနိုင်ငံကမနီပူကတဲ့အာတန်နဲ့နာဂလက်နက်ကိုင်တွေကိုရှင်းလင်းတဲ့ Operation Sunrise ဒုတိယအဆင့်ကိုဆောင်ရွက်နေကြောင်းနဲ့ဒီစစ်စင်ရေးပထမအဆင့်မှာ AA ခေါ်ရခိုင်လက်နက်ကိုင်အဖွဲ့တွေကိုပြစ်မှတ်ထားဆောင်ရွက်ခဲ့ကြောင်းအိန္ဒိယကာကွယ်ရေးဝန်ကြီးဌာနကသတင်းရင်းမြစ်ကိုကိုးကားပြီးဖော်ပြခဲ့ကြပါတယ်အိန္ဒိယမြန်မာနယ်စပ်နယ်မြေရှင်းလင်းရေးဆောင်ရွက်ခဲ့တာနဲ့ပတ်သက်ပြီးတမရော်သတင်းမှန်ပြန်ကြားရေးအဖွဲ့အတွင်းမှဗိုလ်မှူးချုပ်ဇော်မင်းထွန်းကသူတို့ရဲ့ရည်တည်ချက်ကိုအခုလိုပြောပါတယ်
။အဲအဲ့မှာဆောင်ရွက်တဲ့အခါမှာတော့ကျွန်တော်ဟိုမြန်မာတမရော်အနေနဲ့ပဲဆောင်ရွက်ကြဖြစ်ပါလား။နောက်တော့အိန္ဒိယနဲ့ကျွန်တော်တို့ကတော့အိန္ဒိယနဲ့ကျွန်တော်တို့ကတော့ကျန်တဲ့နိုင်ငံတွေတော့အိန္ဒိယချင်းနိုင်ငံတွေကတော့ဒေသဆိုင်ရာလုံခြုံရေးစုစည်းပွဲတွေ၊နယ်စပ်ဒေသလုံခြုံရေးအစီအစဉ်စုစည်းပွဲတွေ၊လမ်းပြင်စုစည်းပွဲတွေအားရတော့တင်ကိုပုံမှန်ပြုလုပ်နေကြဖြစ်ပါတယ်ဗျ။ကျွန်တော်ရဲ့မူဝါဒကိုလည်းပြောထားပြီးသားအိန္ဒိယနိုင်ငံနေနဲ့ကျွန်တော်တို့ဆောင်ရွက်နေရတော့သူတို့ဟိုကမ္ဘာစီးတဲ့စံကျင်တဲ့အဖွဲ့အစည်းတွေပေါ့အဲသူတို့ရဲ့စံကျင်တဲ့အဖွဲ့အစည်းတွေကျွန်တော်တို့နိုင်ငံထဲမှာတော့လက်ခံမှာမဟုတ်ဘူးကျွန်တော်ရဲ့မူဝါဒအတိုင်းပဲအိန္ဒိယအနေနဲ့လည်းဒီလိုမူဝါဒမျိုးပဲရှိပါတယ်အဓိကတော့နိုင်ငံနယ်စပ်ဒေသတွင်းအခြေအနေကြီးပါ
ဒီနှစ်ဇန်နဝါရီလကုန်ပိုင်းကစကိုင်းတိုင်းအထက်ပိုင်းနာဂကိုပိုင်းအုပ်ချုပ်ခွင့်ရဒေသနမ်မြို့မြို့နယ်တကားရွာအနီးက NSCNK ခေါ်နာဂအမျိုးသားဆိုရှယ်လစ်ကောင်စီဌာနချုပ်မှာအိန္ဒိယနိုင်ငံကလက်နက်ကိုင်အဖွဲ့တွေခုအောင်းနေတာကြောင့်နေမြေရှင်းလင်းရေးဆောင်ရွက်ခဲ့ကြောင်းနဲ့ဒီလိုရှင်းလင်းရမှာလူနဲ့လက်နက်ခဲယမ်းမီးကြောင့်တွေဖမ်းဆီးရမိကြောင်းတမ်မရော်ကသတင်းထုတ်ပြန်ခဲ့ပါတယ်တချိန်တည်းမှာပဲတိုင်းဒေသကြီးအဆင့်အပြည့်ခက်ရက်စဲထားတဲ့ NSCNK အဖွဲ့ကခေါင်းဆောင်တွေကိုလည်းမလအတွင်းမှာမတရားသိမ်းအဥပဒေစက်ခွန်တင့်နဲ့ဖမ်းဆီးတရားစွဲဆိုခဲ့ပါတဲ့ဒီလိုဖမ်းဆီးလိုက်တာကြောင့်ဒေသခံပြည်သူတွေကအပြည့်ရစာချုပ်ပြက်ပြားပြီးဒေသတွင်းမှာတိုက်ပွဲတွေပြန့်ဖြစ်မှာကိုစိုးရိမ်ခဲ့ကြပါတယ်ဗိုလ်မှူးချုပ်ဇော်မင်းထွန်းကတော့နယ်မြေတည်ငြိမ်မှုပြက်ပြားတာဟာတစ်ဖက်အဖွဲ့အစည်းပေါ်မှာမူတည်မှာဖြစ်ကြောင်းနဲ့သူတို့ကိုအရေးယူရတဲ့အခြေအနေကိုအခုလိုဆက်လက်ပြောဆိုပါတယ်
အဲ့ဒါကြီးတော့ဘလို့ပေါ်မှာလည်းမူတည်လိမ့်မယ်။ဒါဒီလိုကျွန်တော်ကကျွန်တော်ဆောင်ရတယ်ကအဓိကတော့အဲ့ပိုင်းတဲ့ချုပ်တော်ထားတဲ့အပေါ်မှာချိုးပေါက်လို့ပဲ။ချိုးပေါက်လို့ပဲဆိုတော့ကျွန်တော်တို့အရင်ကအဲ့ဒီဒါမှာကျွန်တော်တို့ပိုင်းတဲ့ချုပ်တော်ချုပ်ပြီးနောက်ပိုင်းကမှဖြစ်ခဲ့တာမရှိဘူး။အတို့တော့တစ်ခါနိုင်ငံရဲ့ကောင်းမြတ်သူ့အဖွဲ့အစည်းကိုလက်ခံထားတဲ့ပြည်ဆိုင်နဲ့ပတ်သက်ပြီးဒါ NCA ထဲမှာလည်းချိုးပေါက်တာပဲ။ NCA မထိုးရသေးဘူးမယ့် NCA ထဲမှာပါတယ်ပေါ့။ဒီကပိုင်းတဲ့ထားထဲမှာလည်းကျွန်တော်တို့ဘောတူမှုတွေရှိနေတာအဲဒါလိုချိုးပေါက်တဲ့ဟာကိုတော့ကျွန်တော်တို့ကဒါဟိုပြလူရှိနေလို့မရပါဘူးဗျ
။နာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးမင်းနိုင်ကတော့လက်ရှိအခြေအနေအပေါ်မှာအခုလိုတုံ့သက်ထားပါတယ်
။ကျွန်တော်တို့နေသားတော့နာဂတွေကတော့ဒီလိုငင်းချိုင်းနေပဲသွားမှတင်တာဒီပြစ်တာခတ်တာတော့ဒီလိုနဲ့သူတို့မဖြစ်ရှင်းတော့ဘူးတင်တယ်ဒီလိုပဲနားလည်ထားတယ်။ဒါပေမဲ့ဖြစ်တဲ့ဆိုတဲ့နေရာလည်းကျွန်တော်တို့ကမကြားရဘူး။အဲ့တော့ကားထဲမှာတော့ဒီလူတို့ကတော့လည်းအခက်ခဲရှိနေဆိုတာဟာတော့ဒီခန္ဒီဘက်ကတက်တဲ့ဟာတွေပြီးတော့ဟိုဇမိုင်းရှင်မယားဘက်ကဝင်တဲ့နားကြောင်းနဲ့တက်ရင်တော့ဟာတော့လာတော့လည်းအခက်ခဲတော့မှာပြီးတော့စိုင်းလည်းလည်းအခက်ခဲတော့ဖြစ်နေတယ်ကားခုံပေါ့နော်အဲကျန်တဲ့ကိုယ်တွေကတော့လွတ်လွတ်လပ်လပ်ဟာတော့လည်းရပါတယ်ဗျာ
NSCNK ခေါ်နာဂအမျိုးသားဆိုရှယ်လစ်ကောင်စီဟာ2021ခုနှစ်ကတိုင်းဒေသကြီးအဆင့်အပြည့်အစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့ဖြစ်ပြီးဒီနှစ်စပိုင်းက NSCNK ဌာနချုပ်ဒေသကိုတက်မရော်ကရှင်းလင်းစဉ်ဖမ်းဆီးခဲ့တဲ့ကသဲနဲ့အာတန်လက်နက်ကိုင်အဖွဲ့ဝင်24ယောက်ကိုခန္ဒီမြို့နယ်တရားရုံးကမေလ15ရက်နေ့ကစက်ခွန်တင့်နဲ့ထောင်ဒဏ်2နှစ်စီချမှတ်ခဲ့ပါတယ်
ကမှုစော်တင်ဆက်ပေးထားတာဖြစ်ပါတယ်ခုထောက်မှာတော့အင်းလေးကန်ဟိုတယ်စုံစီမံအငိမ့်ချံကိုတင်ဆက်ပေးကြပါတယ်ကန့်ကွက်မှုတွေကြောင့်ရန်နာထားတဲ့အင်းလေးကန်ဟိုတယ်စုံစီမံကိန်းဆက်လို့တင့်မတင့်ကိုရှမ်းပြည်နယ်အစိုးရအနေနဲ့ဒေသခံတွေလုပ်ငန်းရှင်တွေနဲ့တွေ့ဆုံညှိနှိုင်းသွားဖို့ရှိနေပါတယ်စီမံကိန်းအတွက်ရထားတဲ့မြေယာပြဿနာတွေကလည်းမြေဝယ်ထားတဲ့သူတွေရောရောကြီးပြီးပြီးတော့ဖယ်ရှားခံရတဲ့ဒေသခံတွေရောနှစ်ဖက်နှစ်နာမှုမရှိအောင်လို့ဥပဒေအတိုင်းဆောင်ရွက်သွားမယ်လို့လည်းရှမ်းပြည်နယ်အစိုးရအဖွဲ့ဝင်တယောက်ကပြောပါတယ်ပြည်စုံကတော့ဒီလိုမြန်မာဝိုင်းသတင်းတော်ကိုထက်ကတင်ပြပို့ထားပါတယ်
။မြေအေက600ကျော်အကျေရှိရဲ့ညောင်ရွှေမြို့နယ်အင်းလေးကန်အရှိပိုင်းကရွာ600ကျော်မှာမြေယာတွေကို3နှစ်စာတည်နိုင်ရောချင်းပြီးအင်းလေးကန်အရှိပိုင်းဟိုတယ်စုံတည်ဆောက်ဖို့အရင်အစိုးရလက်ထက်ကစီစဉ်ခဲ့ရပါ။ဒါပေမဲ့မြေယာရောချင်းမရတာရောအင်းလေးကန်ဂေယားစနစ်ပြည့်စုံမှာပါစိုးရိမ်တာကြောင့်ဒေသခံတွေကဒီစီမံကိန်းကိုကန့်ကွက်ခဲ့တဲ့အတွက်အဲ့ဒီဟိုတယ်စုံစီမံကိန်းကိုယာယီဆိုင်းငံ့ထားတာဖြစ်ပါတယ်။နိုင်ငံတော်စီမံကိန်းဆိုပေမဲ့လည်းမြေယာတွေကိုပုဂ္ဂလိကပြန်ဝယ်ယူပြီးဟိုတယ်စုံစောက်ဖို့စီစဉ်ခဲ့တာပါဒီမြေဝယ်ယူခဲ့တဲ့သူတွေထဲမှာဒေသခံတွေပါတယ်လို့မြေသိမ်းခံရတဲ့သူတွေလည်းဒေသခံတွေဖြစ်တဲ့အတွက်ဒါကိုနှစ်ဖက်နင်းတာမှုမရှိအောင်ဥပဒေနဲ့အညီဆောင်ရွက်တင်ကြောင်းရှမ်းပြည်နယ်အစိုးရအင်တိုင်းသားရေးရာဝန်ကြီးဒေါက်တာထွန်းလိုင်က VOA ကိုပြောပါတယ
်ယူကြည့်ရတာလည်းဒီကနေ့ယူကြတယ်ပဲပြောတယ်စေကမှာ7-4 လောက်ရတာမိပဘူပွားပိုင်ရှင်းချနေရှိရဲ့ပုံကြီးကျောင်းပိုင်ရှင်းချနေရှိရဲ့ဒီကကနေမနေ့ကတော့ပြည်ပြည်နဲ့ကြနိုင်ငံတော်စီမံကိန်းကြီးတွေနဲ့နိုင်ငံတော်စပေါ်တေဆောက်တာမဟုတ်ဘူးကြ။အဲအစိုးရကမြို့ကိုသိပြီးတော့လုပ်ငန်းရှင်တို့အကွက်ရိုက်ပြန်ရောင်းတဲ့သဘောဖြစ်နေတယ်။အဲတလူကြီးက
လုံခဲ့၄နှစ်အရင်အစိုးရလက်ထက်ကအင်္ဂလိပ်ကန်ဟိုတယ်စုံစီမံကိန်းအကောင့်တွေပေါ်တဲ့အချိန်ဒေသခံတွေကထုံထုံတိုက်ပွဲလုပ်ပြီးဒါကိုကန့်ကွက်ခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးအစိုးရဒေသခံတွေလုပ်ငန်းရှင်တွေပါတဲ့တွဲဆုံညှိနှိုင်းပွဲလုပ်ဖို့ရှိတယ်လို့လာမယ့်လွှတ်တော်မှာလည်းရက်တန်ထားရဲ့ဟိုတယ်စုံစီမံကိန်းကိစ္စကိုညောင်ရွှေပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးနေမျိုးကမေးမြန်းသွားဖို့ရှိပါတယ်။သူက VOA ကိုအခုလိုပြောပါတယ
်။အကောင့်တွေပေါ်ကလေးကကျွန်တော်တို့နဲ့ရွာတိုင်းနဲ့ကန့်ကွက်တယ်။နောက်အခုဖြစ်သွားပြီးမှလည်းမအောင်မြင်နိုင်ဘူးဆိုတာဒီအခုကျွန်တော်၄နှစ်ကျော်ပြီဟိုတယ်တွေလာမစောက်ကြဘူး။ဒါအောင်လည်းမအောင်မြင်နိုင်ဘူး။ဒီက620ဧကလို့အခြေကြီးကတိတိနေကုန်သွားတဲ့အပြင်အခုသူတို့ infrastructure လို့ခေါ်တဲ့အမှလမ်းတွေမိတွေလောက်ထားတဲ့
စံနေရလဲတော်တော်ကုန်သွားတယ်ဗျ
။အခုဆွန်လာတဲ့ပြည်သိနိုင်ငံပါရီမြို့မှာ9ရက်ကျင်းပခဲ့တဲ့ UNESCO ရဲ့28ကြိမ်မြောက်အစည်းအဝေးမှာအင်္ဂလိပ်ကံကိုမြန်မာနိုင်ငံရဲ့လူသားနဲ့ဇီဝဝန်ဝိုင်းနေမည်ဖြစ်သတ်မှတ်လိုက်ပါတယ်။အင်္ဂလိပ်ကံရဲ့ရေဝေကျော်ကတစ်တော့ဟက်တာ9000ကျော်လောက်ပျက်စီးသွားတယ်လို့တယန်ဇာတာနဲ့သွားပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနကပြောပါတယ်။ဇီဝမျိုးကွဲတွေကျော်သွားတဲ့ထုံချောင်းနဲ့သစ်ဆွေးမြေပါရဲ့အရှိတောင်အာရှရဲ့တခုတည်းရှိတဲ့ဒေသပါ။ဒီနေရာမှာဟိုတယ်လုပ်ငန်းတွေအလုံးကျုံများမလာဖို့ဒေသခံတွေကတောက်လျှောက်ကန့်ကွက်နေရလဲဖြစ်ပါတယ်
။ကုစော်ထက်တင်ဆက်ပေးသွားတာဖြစ်ပါတယ်။ခုတစ်ခါမှာတော့ပြည်သူပါတီခေါင်းဆောင်တွေထွေဆုံဆွေးနွေးကြတဲ့တဲ့ကိုလည်းတင်ဆက်ပေးကြပါမယ်။88ခေါင်းဆောင်တွေစုပြီးတော့မကြခင်တုန်းကထူထောင်ဖွဲ့စည်းခဲ့တဲ့ပြည်သူပါတီခေါင်းဆောင်တွေဟာအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်တာဝန်ရှိသူတွေနဲ့ပထမဆုံးအကြိမ်တွေ့ဆုံပြီးတော့မြန်မာဒီမိုကရေစီရေးအတွက်ပါတီချင်းထိတွေ့ဆောင်ရွက်နိုင်ခြေတွေကိုဆွေးနွေးခဲ့ကြပါတယ်။ဒီမိုကရေစီလိုလားတဲ့ပါတီချင်းချင်းပို့ပြီးတော့ထိတွေ့ဆက်ဆံသွားဖို့သဘောထားတယ်။စုပြီးတော့လည်းနှစ်ဖက်ပါတီတာဝန်ရှိသူတွေကပြောပါတယ်။ပြည်စုံကိုကုကောင်းဆိုင်ဟင်းကစုံစမ်းမေးမြန်းထားပါတယ်။
ဒီမိုကရေစီလမ်းကြောင်းကိုပေါ်ဆောင်နေတဲ့ပါတီတွေဖြစ်တာမို့အရှိလာမဲ့လမ်းစဉ်တွေမှာအထူးတကားဘလို့ပူပေါင်းဆောင်ရွက်နိုင်မလဲဆိုတာအကြံပြန်ဆွေးနွေးခဲ့တယ်လို့နှစ်ဖက်ပါတီတာဝန်ရှိသူတွေက VOA ကိုပြောပါတယ်ပြည်တွင်းငြိမ်းချမ်းရေး2008အခြေခံဖွဲ့စည်းပုံပြင်ဆင်ရေးစတဲ့တူညီတဲ့အခြေခံတွေပေါ်မှာနှစ်ဖက်လိုအပ်သလိုထပ်မံဆွေးနွေးမှုတွေလုပ်ဖို့ရှိတယ်လို့လည်းပြည်သူပါတီတွဲဖက်အထွေထွေတွေ့ရင်မှုနှင့်ဦးကျော်ကျော်စိုးကပြောပါတယ
်ဟုတ်တယ်လမ်းကြောင်းတူတယ်သွားမယ်ပန်းနိုင်တူတယ်ဟိုရှာတဲ့ရှောက်တဲ့လမ်းကြောင်းတော့တူချင်မှလည်းတူမယ်ပေါ့နော်သို့တော်လည်းပဲဒီတချို့ issue တွေမှာဟိုမှာဆိုကြပါစို့အခုကျွန်တော်တို့အခြေခံဥပဒေပြင်ဆင်ရေးတို့ကြီးသေးငင်းကြီးရေးတို့ဟလာအဲ့လိုကိစ္စလေးအခုကတော့အကြံပြင်းအဲ့ဒါလေးတော့ခေါင်းစဉ်လောက်တော့ကျွန်တော်တို့ဆွေးနွေးပြတာပေါ့အဲ့ဒီမှာဆွေးနွေးပြီးတော့နောက်တစ်ချိန်မှာဟလာတရားတွေအသေးစိတ်ဆွေးနွေးဖို့ဒူလာရင်ဆက်ဆွေးနွေးကြဖို့ဆိုတော့လမ်းဖွင့်ခဲ့တာပေါ့
88ခေါင်းဆောင်အများစုပါဝင်တဲ့ပြည်သူပါတီဟာမကြခင်ကမှပါတီဖွဲ့စည်းခွင့်ကျခဲ့ပြီးတော့ပါတီစည်းဝေးလုပ်ငန်းတွေနဲ့ပါတီရုံးဖွင့်တာတွေကိုအရှိန်အဟုန်နဲ့ခုတလောလှုပ်ဆောင်လာတာပါအခုတွေ့ဆုံမှုဟာပထမမိတ်ဆက်သဘောတွေ့ဆုံမှုဖြစ်ပြီးဒီမိုကရေစီလိုလားတဲ့ပါတီချင်းဖြစ်တာမို့နောက်ပိုင်းပူပြီးထိတွေ့ဆက်ဆံသွားနိုင်ဖို့ဆွေးနွေးခဲ့တယ်လို့ NLD ပါတီပြောဆိုခွင့်ရှိသူဒေါက်တာမျိုးညွန့်ကပြောပါတယ
်ဒီမိုကရေစီပါတီချင်းနော်ထိတွေ့ဆက်ဆံမှုရှိဖို့လိုအပ်တဲ့တင်ရဲ့အတွက်တို့ဇူရတော့ပနာမမိတ်သက်နော်တွေ့ဆုံရင်းပြောပါတယ်အဲ့လိုတွေ့ဆုံရင်းမှဖြစ်ပါလေအကြောင်းအရာတစ်ခုကိုထုတ်ပေါ်ပြီးတော့ဒီပေါ်မှာအကြောင်းအရာလိုက်ဆွေးနွေးခြင်းတော့ဒီနေရာယူခြင်းမှမရှိပါဘူးကျွန်တော်တို့ကနောက်မှဒီမိုကရေစီပါတီများဖြစ်တဲ့အတွက်နော်ပို့ပြီးတော့ထိတွေ့ဖို့တက်တမ်းမှုဒါဟုတ်ပဲဝတ်တူကြတာဖြစ်ပါလေ
ဒီကနေ့ဆွေးနွေးပွဲမှာတော့ပြည်သူ့ပါတီဘက်ကဥက္ကဋ္ဌဥက္ကူကြီးဦးဆောင်ပြီးအနေဒီပါတီဘက်ကတော့ဗဟုအလုံးမှုဆောင်ကော်မတီဝင်တွေဖြစ်တဲ့ဦးညံဝင်းဦးဟန်သာမြင့်ဦးသိန်းဦးနဲ့ဒေါက်တာမျိုးညွန့်တို့တက်ရောက်ခဲ့ကြတာပါပြီးခဲ့တဲ့2015အထွေထွေရွေးကောက်ပွဲအတွင်းမှာအခုပြည်သူ့ပါတီဥက္ကဋ္ဌဥက္ကူကြီးအပါအဝင်88ခေါင်းဆောင်အချို့ဟာအနေဒီပါတီကိုကိုစားပြုပြီးရွေးကောက်ပွဲဝင်ဖို့ကြိုးပမ်းခဲ့ကြပါတယ်ဒါပေမဲ့လည်းအနေဒီရဲ့အပိသက်ကူစရယ်လောင်စည်းရင်းမှာတော့အချို့ပဲပါဝင်ပြီးအများစုကပယ်ချခံခဲ့ရပါတယ်အဲ့ဒီနောက်တော့88မျိုးဆက်ခေါင်းဆောင်တွေစုပြီးနိုင်ငံရေးပါတီတရက်စုဖွဲ့ဖို့ကြိုးပမ်းခဲ့ကြပါတယ်။ခြေလေးလုံးပါတီဆိုတဲ့အမည်နဲ့နိုင်ငံရေးမှတ်ပုံတင်ဖို့ကြိုးစားခဲ့ပေမဲ့လည်းကန့်ကွက်မှုတွေနဲ့ကြုံခဲ့ပါတယ်။ပြီးခဲ့တဲ့နှစ်ကုန်ပိုင်းကတော့ပြည်သူ့ပါတီအမည်နဲ့ပါတီဖွဲ့စည်းခွင့်ကျခဲ့ပါတယ်။လက်ရှိအဖြစ်ပြည်သူ့ပါတီကို88ခေါင်းဆောင်တွေဖြစ်တဲ့ဥက္ကဋ္ဌကြီးကဥက္ကဋ္ဌဦးမင်းစရာကဒုက္ကဋ္ဌနဲ့အထွေထွေအတွင်းမှုအဖြစ်ဥယျာဉ်နဲ့အောင်တို့ကဦးဆောင်လို့ရနေပါတယ်ခင်ဗျာ
ကိုကောင်းစိန်တင်ဆက်ပေးထားတော့ဒေါက်တာရှင်နာဆင်ခဲ့ကြတာဖြစ်ပါတယ်ခုဒီခါမှာတော့အင်္ဂါနေ့ညထိုင်းလေလိုက်စီစဉ်မှာဗားရီအစီအစဉ်ဖို့ရှိလေဆိုတာကိုကြည့်အောင်ပါ
ပြရှိမှာပြဒီမိုကရေစီနဲ့လူ့ခွင့်ရေးဆိုင်ရာတက်ကြွလှုပ်ရှားသူတွေဖန်စီအရေးယူခံရတာတွေတိုးမြင့်လာတာနဲ့အတူပဲစစ်မှတ်ဖြစ်ပွားနေတဲ့တိုင်းဒေသဒေသတွေမှာဆိုရင်လေသဘုံနဲ့ဆက်သွယ်ရဆိုတဲ့တန်လျာနဲ့ဒေသခံတွေဖန်စီစစ်ဆေးမှုခံရတာတွေပိုးပြီးတော့တိုးလာနေပါတယ်နိုင်ငံရေးနဲ့ယုံကြည်မှုကြောင့်ဖန်စီခံရသူတွေအတွက်တရားဥပဒေလမ်းကြောင်းအရဖြည့်ရှင်းခွင့်တွေလုံလုံလောက်လောက်ရှိပါရဲ့လားတန်လျာနဲ့ဖန်စီခံရသူတွေရဲ့နင်းနာမှုတွေအတွက်ရောဘယ်လိုကူစားပေးနိုင်မလဲလာမယ့်အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်ပါဝင်စနစ်မြင်းများလိုတဲ့သရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိဂုံတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုးပြီးတော့ပေးပို့ထားလို့လည်းရပါတယ်။ VOE မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပါတယ်။ email လိပ်စာက bamis@voenews.com ဖြစ်ပါတယ်။ပါဝင်စနစ်မြင်းများကြားမှာသရရှင်တွေကိုကြိုးလိုပါတယ်ခင်ဗျာ
။ဒေါက်တာ သားရှင်အနေနဲ့အင်္ဂါနေ့ည9:00စီစဉ်မတိုင်ခင်ချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမြင်းများလာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါတယ်။ထိုင်းလီလိုင်းစီစဉ်တွေကိုအပတ်စဉ်အင်္ဂါနေ့စီစဉ်ညတိုင်းမှာတင်ဆက်ပေးနေကြဖြစ်ပါရှင်။ VOA ကတင်းလာနေညပိုင်းစီစဉ်တွေကိုဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ခုဒီခါမှာတော့ဆရာတော်ဦးဝီရသူကိုတရားစွဲဆိုဝင်တဲ့ပတ်သက်တဲ့သတင်းတစ်ပုဒ်ကိုတင်ဆက်ပေးကြပါတယ်။ဆရာတော်ဦးဝီရသူကိုဓမ္မဆက်နဲ့အရေးမယူဘဲနဲ့နိုင်ငံတော်အကြီးအကျယ်ပြည့်စုံမှုနဲ့တရားစွဲတာဟာဒီမိုကရေစီအစိုးရရဲ့ဥပဒေမဲ့လုပ်ရဖြစ်တယ်ဆိုပြီးတော့ဗုဒ္ဓဓမ္မပရဟိတဖောင်ဒေးရှင်းဘဟုကထုတ်ပြန်လိုက်ပါတယ်။ဆရာတော်ဦးဝီရသူဟာတရားဟောပြောခွင့်ကိုတစ်နှစ်အပိတ်ခံခဲ့ရပြီးတဲ့နောက်ပိုင်းပိုဆိုးလာတဲ့အတွက်အခုလိုအာဏာဆက်နဲ့အရေးယူရဖြစ်တယ်ဆိုတဲ့အမြင်တွေရှိနေပါတယ်။ပြည်စုံကတော့ VOA မြန်မာပိုင်းသတင်းတော်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်ရှင်။
နိုင်ငံတော်တန်ခါမဟာနိုင်ကကအမျိုးပါလာတာနာစောင့်ရှောက်ရေးမဘာသာကိုဖျက်သိမ်းခဲ့လို့အမည်ပြောင်းလဲခဲ့တဲ့ဗုဒ္ဓဓမ္မပရဟိတဖောင်ဒေးရှင်းဘဟုရဲ့နှစ်ပတ်လည်စုံကြီးတွေ့ဆုံဩဝါဒခံယူပွဲကိုအင်းစင်မြို့နယ်မှာရှိတဲ့အောင်ဆန်းတောရတအူးကျောင်းမှာကျင်းပခဲ့ပါတယ်။ဒီတွေ့ဆုံဩဝါဒခံယူပွဲပြီးမှာအဖွဲ့ရဲ့အချက်9ချက်ပါဝင်တဲ့သဘောထားညဏ်ချက်ကိုထုတ်ပြန်ခဲ့ပါတယ်။ဒီညဏ်ချက်ထဲမှာအစိုးရအနေနဲ့ဆရာတော်ဦးရီသူကိုတရားစွဲဆိုတာဟာဒီမိုကရေစီအစိုးရရဲ့ဥပဒေမဲ့လုပ်ရဖြစ်တယ်လို့ပြောဆိုထားပါတယ်။ဒီကြေညာချက်နဲ့ပတ်သက်လို့မြန်နန်းဆရာတော်ကအခုလိုဖတ်ကြားပါတယ်
။ဆရာတော်ဦးစိတ်တံပြီးဝန်သားဝီရသူမစိုးရင်ဤနိုင်ငံတော်နဲ့ပတ်သက်၍ပြောဆိုခြင်းများသည်အပြုသဘောဖြင့်အမှန်တရားကိုဝေဖန်ထောက်ပြခြင်းသာဖြစ်သည်။အကယ်၍ဘုရင့်သာဝါစာသဘောဖြစ်ခဲ့သောတန်ခအဖွဲ့စည်းအစဉ်စင်းမှရှင်းဦးစွာဓမ္မဆက်ဖြင့်ဆုံးမရမည်ဖြစ်သည်ယင်းလုံထုံးလုံဤကိုကြုံလုံ၍တတတကြွန်းသည့်ပြစ်ဒဏ်ချမှတ်နိုင်သောပုံမှန်1နှစ်လေးကရေးဖြင့်စွဲချက်တင်ခြင်းသည်လက်ရှိဒီမိုကရေစီအစိုးရ၏ဥပဒေမဲ့ဆောင်ရွက်နေခြင်းပင်ဖြစ်သည်ထို့ကြောင့်ဤအဖွဲ့ကြီးကတန်ဃာတို့ကိုစာပြင်းပြင်းထန်ထန်ကန့်ကွက်ချုပ်ရှားလိုက်သည
်ဆရာတော်ဦးရဲ့သူကိုတရားစွဲဆိုတာဟာမေလ9ရက်နေ့ကရန်ကုန်မြို့မှာဟောပြောချက်တင်တဲ့ပတ်သက်ပြီးဘိုးအစိုးရကရန်ကုန်တိုင်းဆိုရကိုတရားစွဲဆိုခိုင်းတာလည်းဖြစ်ပါတယ်ဆရာတော်ဦးရဲ့သူကိုတရားရင်ဆိုင်မှုဝန်ထုတ်ခဲ့ပေမဲ့ဖမ်းဆီးမိခြင်းမရှိသေးလို့အနောက်ပိုင်းခရိုင်တရားရုံးကဝရမ်းပြေးဖြစ်သတ်မှတ်ထားပါတယ်ဆရာတော်ဦးရဲ့သူဟာဟောပြောချက်တွေနဲ့ပတ်သက်ပြီးတော့တန်ခါမဟာနိုင်ကအဖွဲ့ကတရားဟောခွင့်တစ်နှစ်ပိတ်ခဲ့ပူပါသေးတယ်ဒီလိုဟောပြောပိတ်ပင်သတိပေးခဲ့ပေမဲ့အရင်ကထက်ဆိုးလာတဲ့အတွက်အာဏာစက်နဲ့ရေးရွာဖြစ်တယ်လို့တုံးတက်တာကဆရာတော်မင်းတုံညာပါအ
ဲဓမ္မဆက်မှလည်းပဲဒါအခုဆိုရင်အခုဒီကတော့အော်မဘာတာနဲ့မာတာပါရေးဆိုရင်ဒါဓမ္မဆက်နဲ့အရေးယူသားတာပဲဝီရတူဟေးဆိုလို့ရှိရင်လည်းဓမ္မဆက်နဲ့ဒီလိုမျိုးတွေဆက်လက်ပြီးတော့မကျူးလွန်ဖို့ဆိုပြီးတော့တနည်းပြပြပိတ်တင်ခဲ့တယ်။ဒီလိုမျိုးဆက်လက်ပြီးတော့မကျူးလွန်ပါနဲ့ဆိုပြီးတော့သူ့ကိုဒါတားမြစ်ပြည်ပေးထားခဲ့တာဖြစ်တယ်။ဓမ္မဆက်ကိုသူကမလိုက်နာပဲနဲ့အရင်တုန်းကထက်တောင်ပို့ပြီးတော့သိုးပွားပြီးတော့ဆက်လက်ပြီးတော့ကျူးလွန်နေတာဖြစ်တယ်။အဲဒီလိုကျူးလွန်နေတဲ့အတွက်ကြောင့်လာလို့ရင်အခုဒါဟာအာဏာချက်အရာလည်းပဲအေးအေးယူဆောင်ရရခြင်းဖြစ်တယ်ပေါ့နော်။
ဒါအပြင်တနည်းကထုတ်ပြန်တဲ့တန်ត្រာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာအာဏာဇက်နဲ့အရေးယူခံသူကိုဆရာတော်ဟုမခေါ်ထိုက်ဘူးဆိုတဲ့ထုတ်ပြန်ချက်ပုံမှာလဲဗုဒ္ဓဘာသာဝင်ရဲ့စိတ်မှာထင်ရောင်ထင်မှားဖြစ်စေတယ်ဆိုပြီးဗုဒ္ဓဓမ္မဖောင်ဒေးရှင်းကကန့်ကွက်ထားပါသေးတယ်။ဒီနေ့နှစ်ပတ်လည်ဩဝါဒခံယူပွဲကိုတော့တန်ဃာတော်အပါတထောင်ခံတက်ရောက်ပြီးအခမ်းအနားကိုတော့ရန်ကုန်တိုင်းစစ်ဌာနချုပ်တိုင်မူဗိုလ်ချုပ်တပ်ပုံတက်ရောက်ခဲ့ပါတယ်။ဆရာတော်ဦးရတူကတော့ဝရန်တတနှစ်ပတ်ကျော်လွန်ခြင်းဒီဖမ်းမမိခဲ့တဲ့အတွက်အနောက်ပိုင်းခရိုင်တရားရုံးကမျက်ကွယ်စစ်ဆေးဖို့အမိန့်ချမှတ်ခဲ့ပြီးမနက်ဖြန်မှာတော့အမှုကိုစတင်စစ်ဆေးမှလည်းဖြစ်ပါတယ်ခင်ဗျာ
။ကိုထောင်ခန့်သတင်းပေးပို့ထားတာဖြစ်ပါတယ်။ကျမတို့ VOA မြန်မာဝိုင်းစီစဉ်ရဲ့ Asia Set 7ကနေထုတ်လွှင့်ပေးနေကြနေ့စဉ် TV သတင်းလာတွေကို Intel Set 17 INTEL SAT 17နဲ့ MIA Set 3MEASAT 3တို့ကနေဂျွန်လာတော့ရဲ့နေကစပြီးတော့ပြောင်းလဲထုတ်လွှင့်ပေးနေပါပြီရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမတော်တာရှင်များရှင် VOA မြန်မာပိုင်းစီစဉ်တွေကိုလိုင်းတိုမီတာ25 32နဲ့51အပြင်လှမ်းလမ်းမီတာ190တို့ကနေထားတဲ့ထုတ်လွှင့်ပေးနေပေးတရားထုံးလည်ပြီးနေပါပြီ။ဒီညဝိုင်းစင်တိုင်းအထိထုံးလင်းပေးမယ်စီစဉ်နေတယ်ပါ။ဆိုရင်တော
့ကျွန်တော်ကတော့ဗျာဆရာနေရီနေပါ။တရားလို့တော့ရှိနေတူလည်းဖြစ်တယ်။ကျွန်တော်ယုံကြည်ရတာဘာလဲ။ဒီတိုင်းဒီတိုင်းနိုင်ငံသားနိုင်ငံသားယုံကြည်ရအပြည့်ရှိတာကိုရှိရပါလိမ့်မယ်။ကျွန်တော်ကအနိုင်နဲ့ဗုဒ္ဓဗျာ
ခင်ဗျာဆရာတယောက်ကသူယုံကြည်ရကိုပြောထားတဲ့စီစဉ်ကိုလည်းမကြခင်မှာတော်တော်ရှင်ရင်းနာအစဉ်ကြားဖို့ရှိပါသေး။ဒါ့အပြင်စီးပွားရေးကဏ္ဍဘလော့ဂါရေးပြောသမျှစီစဉ်နေအပြင်သတင်းဆောင်မတစ်ခုကိုလည်းတင်ဆက်ပေးပါမယ်။အခုရင်ဆုံးတော့တဘာပါဝင်ကြီးဆိုင်ရာသတင်းဆောင်မတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။ကမ္ဘာတစ်ဝန်းကမြေရည်တွေကိုစမ်းစစ်တဲ့စမ်းစစ်ရာကနေပြီးတော့ဒီမြေရည်တွေထဲမှာပဋိဇီဝဆေးဝါးတွေရှိနေတာကိုတွေ့ရပါတယ်။ဖီယိုသတင်းတော့ကေဗင်အင်းတော့ပေးပွဲသတင်းတော်ကိုဆက်ပြီးတော့ပြပြပေးကြပါမယ်ရှင်။ရော့တက်ကတို့ကဂျွန်ဝဲကွန်ဆန်နဲ့အဖွဲ့ဟာနိုင်ငံ82နိုင်ငံကိုတွားရောက်ပြီးတော့မြေရည်တွေကိုစမ်းသပ်ခဲ့ကြပါတယ်။အသုံးများတဲ့ပဋိဇီဝဆေးစလင်းမျိုးကိုမြေရည်တွေထဲမှာတက်ခွဲစမ်းသပ်တွေ့ရှိခဲ့ပါတယ်။ဖက်တီးရီးယားပိုးတက်တဲ့ပဋိဇီဝဆေးတွေကိုသူစမ်းသပ်တဲ့မြေအားလုံးရဲ့65ရာခိုင်နှုန်းမှာတွေ့ရှိခဲ့ရပါတယ
် In a few cases we found that the
လေးလာစမ်းသပ်မှုတချို့အရမြေတစ်ခုမှာ NNK နဲ့အခြေအနေနဲ့ရှိနေနိုင်တဲ့ပမာဏထက်အစာ300ကျော်များနေတဲ့မြေကိုဘင်္ဂလားဒေ့ရှ်နိုင်ငံမှာတွေ့ခဲ့ရပါတယ်ဒီလိုဖြစ်ရတဲ့အကြောင်းရင်းတချို့ကစွန့်ပစ်ပစ္စည်းစွန့်ပစ်တဲ့နီးမူဝါဒတွေနဲ့ဆက်ဆက်နေတာကိုထောက်ပြနိုင်ခဲ့ပါတယ
်ဒီပဋိဇီဝဆေးတွေကိုမြစ်ထဲဘလို့ရောက်လာတယ်ဆိုတာကိုတော့တအံ့မပြောနိုင်သေးဘူးလို့ကျွန်တော်ကပြန်ဆန်းကပြောပါတယ
် It's hard to place a blanket statement over all of these days
စူးစောင်းမိတဲ့အချက်လက်အားလုံးကိုကြည့်ပြီးအကြောင်းရင်းကိုခြုံငုံပြောဖို့ခက်ပါတယ်ဓာတုပစ္စည်းမျိုးစားတချို့ကတချို့နေရာတွေမှာအင်မတန်များနေတာကိုလည်းတွေ့ရပါတယ
်ဒါပေမဲ့ပဋိဇီဝဓာတ်တွေရှိတဲ့နေရာကိုသိသွားပြီးဆိုတော့ဒီဓာတ်တွေရေထဲကိုဘလို့ဝင်လာလဲဆိုတာနဲ့ဘလို့တားဆီးနိုင်မလဲဆိုတာအဖြေရှာဖို့လမ်းစာဖြစ်လာပါတယ
်. So really with the first time now we're able to say okay in this spot
ဘယ်နေရာမှာဓာတ်များနေလဲဆိုတာကိုသိရတော့ထပ်ပြီးစမ်းသပ်မှုတွေလုပ်ဖို့အတွက်ဘယ်ကိုပြန်သွားရမလဲဆိုတာကိုပထမဆုံးအနေနဲ့ပြောနိုင်သွားပါတယ်။ဓာတ်များနေမှုရဲ့အကြောင်းရင်းကိုရှာဖွေနိုင်မှာဖြစ်တယ်လို့နောက်အရေးကြီးတဲ့တဆင့်ဖြစ်တဲ့ဘလို့ဖြေရှင်းမလဲဆိုတာကိုအဖြေရှာနိုင်တော့မှာပါ
။ဒီပြဿနာကိုအမြန်ဖြေရှင်းဖို့လိုပါတယ်။မြင်းရည်ထဲမှာပဋိဇီဝဆေးတွေရှိနေတာကြောင့်ဆေးမတူးနိုင်တဲ့ဗက်တီးရီးယားပိုးတွေပေါက်ဖွားမှုကအားပေးသလိုဖြစ်နေပါတယ်
။ Really where you're seeing these massive concentrations.
ကဘာကြီးပေါ်ကတနေရာနဲ့တနေရာအားလုံးအလွယ်တကူချိတ်ဆက်နေတော့ဓာတုပစ္စည်းတွေများနေတဲ့နေရာကနေယောဂါပိုးတွေကိုလေမော်ကတစ်ဆင့်အာဖရိကမျိုးတစ်ခုကနေအင်္ဂလန်ကမျိုးတစ်ခုစီကိုနိုင်ပိုင်းလေးအတွင်းမှာပဲတနေရာကနေတနေရာကိုယောဂါပိုးတွေပါသွားနိုင်ပါတယ်
။ဒီပြဿနာအဆိုးဆုံးတွေ့ရတဲ့နေရာတွေကတော့အာဖရိကနဲ့အာရှတိုက်တွေဖြစ်ပြီးတော့ဥရောပမြောက်နယ်တောင်အမေရိကတိုက်တွေမှာလေပဋိဇီဝဓာတ်များနေတဲ့နေရာတွေရှိနေတာကြောင့်ဒါဟာကမ္ဘာလုံးဆိုင်ရာပြဿနာပဲလို့ Wilkinson ကသတ်မှတ်ထားပါတယ်ရှင်။ VOA ကနေတင်လာနေညပိုင်းစီးရီးနေကိုဆက်ပြီးတော့အတိုင်းအတိုင်းထုံးလင်းပေးနေပါတယ်။ခုတစ်ခါမှာတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါတယ်။တိုက်ခန်းတွေကိုအရေးကြနဲ့ဝင်နိုင်ဖို့အတွက်ဗန်တွေကငွေချေးပေးနေပါပြီ။ကိုယ့်ရဲ့ဝင်ငွေအတိုင်းတာအလိုက်ဘန်ချင်းငွေလျှောက်လို့ရတယ်ဆိုပေမဲ့ဘန်တိုးနှုန်းကတော့ကြီးနေပါသေးဆိုတဲ့အကြောင်းအင်ချက်မြေလုပ်ငန်းရှင်အတိုင်းဝိုင်းကပြောနေပါတယ်။ဒါပေမဲ့အင်ချက်မြေဈေးအေးနေချိန်မှာတကယ်နေမဲ့သူတွေအတွက်ဝယ်ဖို့တော့ဒီတန်တဲ့အခြေအနေလားဒါမှမဟုတ်လို့ရှင်လည်းရင်းနှီးမြှုပ်နှံသူတွေအတွက်အချိန်ကောင်းလားဆိုတာကိုတော့မြန်မာ Developer Association ရဲ့အတွေ့အမှုဦးစော်ရဲဝင်းနဲ့ဆွေးနွေးထားတာတွေကိုဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာပြန်လည်တင်ဆက်ပေးထားပါတယ်။မဲ့တကယ်ဟဲကစီးဆက်တင်ဆက်ထားပါတယ်ရှင်။
ကျွန်တော်တို့ဒီမှာဆိုရင်ဒီမှာ developer association ကဘယ်လိုပါရပါဆိုလို့ရှိရင်တိတ်မရပါဝန်ကျင်ရနေပြီးတော့ကျွန်တော်တို့ဟိုတိတ်တစ်ထောင်အောက်မှာအဆက်အဆက်ရှိပါတယ်ပုံမှန်ဟိုအကြီးလောကတူတွေအတွက်ပေါ့နော်ရှိပါတယ်ခင်ဗ
ျဒီ ban နေဘက်ကရောငွေချိမဲ့သူတွေဘယ်လိုလူမျိုးတွေကိုချိပါတယ်လဲလူတိုင်းတော့ရမယ်မထင်ဘူးနော
်အညာဝရမယ်ဆိုရင်
အဲကိုကကသတ်မှတ်ထားတဲ့ developer ဟိုရောင်းဝယ်မဲ့ပုံစံတောင်းပေးမဲ့ဟိုဟာပုံစံတစ်ခုကိုဝင်သွားပြီဆိုရင်အဲ့ဒီပုံစံထဲမှာဟိုတရုတ်ပေးပြီဆိုတာနဲ့ဒီအဟိုချေကျွေလျှောက်လာရင်ရပါတယ်အဲ့ဒီမှာသတ်မှတ်ထားတဲ့အရေးချင်းကိုခေါ်တဲ့ကAI ရဲ့ဝင်ငွေပေါ့နော်ဒီသားစီဝင်ငွေကိုရဲ့ဝင်ငွေချင်းကြလောအဲ့ဒါဒီဟိုတော့ပေးရတာပါအဲ့ဒီကမျိုးဒီအဲပြီးဆိုလို့ရှိရင်တို့အဲ့ဒီမှာဘိုင်းရဲ့သတ်မှတ်ထားတဲ့ပုံစံတွေကဟိုတိတ်တော့မများကြီးမဟုတ်ပြီမဲ့တိတ်တော့အနည်းလည်းမဟုတ်ပါဘူးအချေးယူမဲ့ပြန်ဆက်မဲ့ပမာဏနဲ့သူ့ကိုရဲ့ဝင်ငွေပမာဏကအဲ့ဒီတိုက်ညီမှုရှိတယ်ဆိုလို့ရှိရင်ဘိုင်းရဲ့ချင်းငွေကြီးဒီကရရှိကြပါလေ
ဘန်ဒိုးနှုံရောက်တော့ရောဥစော်ရဲဝင်ဘလို့နေပါလဲ
ဘန်ဒိုးနှုံကတော့ကျွန်တော်တို့မြမပြီမှာတော့ဥပမာပြောသလိုဟိုချီးယူဘန်ကချီးယူတဲ့ဒီမှာတ냐ကဟိုအနည်းဆုံး7000ကျပ်ရဲ့ဖြစ်နေတာပေါ့နော်သူကအတူတူကတော့အများဆုံး7000ကျပ်ယူရမယ်ဆိုပေမဲ့ဟိုဘန်ဝင်ဆောင်မှုနှုံတွေကရှိသေးတော့ကျွန်တော်တို့7000ကျပ်ကိုတစ်ခါတလေ14ကျပ်15ကျပ်လောက်ဖြစ်သွားတာလည်းရှိပါသေးအဲ့တော့ဘန်ကနေပြီးတော့ဟုံးနှုံတွေချီးတဲ့နေရာမှာဟိုဟုံးနှုံအတွက်ကိုတီးကြပေါ့နော်ဘာရခဲနှုံ6ဟုံးနှုံဆိုတာခိုင်မာတဲ့အတွက်မို့ဘာရခဲနှုံ6ခိုင်နှုံဆိုတဲ့အချက်မရောက်သေးပါဘူးအဲအဲ့အနေနဲ့ဒီဝိုင်းလုပ်ငန်းအတွက်ပဲချီချီဘယ်လိုပဲချီချီအသုံးချက်လုံးတော့ကျွန်တော်တို့ကပေးရတယ်ဝန်ဆောင်မှုတွေပဲနဲ့ထားလိုက်တော့15ချက်15ချက်တော့ဖြစ်သွားကြတာတော့များပါလေခင်ဗျအဲ့တော့ဘန်ဒိုးတော့ကတော့ကျွန်တော်တို့ဒီမှာဝိုင်းမှာတော့များသေးတယ်လို့ပြောလို့ရပါတယ်ဆိုတော့ကတိရှိနဲ့ရုပ်ဖြီးပြီးတော့ချီမယ်ဆိုရင်ဘန်ဒိုးတော့ကိုဆက်ရမယ်ဆိုတော့အခုဆိုလို့ရှိရင်တော့အဲ့ဒီမှာကလူတွေတော်တော်နဲ့နဲ့ဝန်လုံးဖို့ရှိပါတယ်အဲ့ဒါကအဲ့ဒီပုံမှန်မူတည်ပြီးတော့မှချိုးရေတုံးတွေကတိရှိဆက်တဲ့အခါမှာဒီတော့အဲ့ဒီဘူလာတမူရာဆိုလို့ရှိရင်ဟိုတစ်ဆခွဲလောက်ဖြစ်သွားတာပေါ့နော်ဟိုနှစ်ဆလောက်ဖြစ်သွားတာနှစ်ဆနီးပါးလောက်ဖြစ်သွားတာဒီလေသူကတချို့ဝယ်ယူသူတွေကလည်းဘန်ဒိုးနဲ့အဲဘန်အနေချင်းနေတဲ့မချင်းကြတာလည်းရှိပါတယ်အဲ့လိုကြောင့်လည်းပဲတချို့ဟာတွေကအယောင်ဝယ်ကျွန်တော်တို့ဟိုနှေးနေရလည်းရှိပါတယ်ခင်ဗ
ျဒီအိမ်ဝယ်မဲ့သူတွေကဒီအိမ်ဖိုးကိုအရစ်ကြပေးရသလားဒါမှမဟုတ်တစ်ခါတည်းပဲပေးရသလားရှင်
အဲ့ကျွန်တော်တို့ပေးတဲ့နေရာမှာကျွန်တော်အရေးကြပေးရပါတယ်တခါတည်းဟိုလက်ပေးမယ်ပေါ့နော်ဟိုတော့ဟိုပေးပြမလိုပါဘူးအဆအဆရှိပါတယ်ဟိုတော့ပေးမယ်အပြည့်ပေးနိုင်တဲ့လူကလည်းပေးလို့ရတယ်လို့အဲ့တချို့ကျတော့ဟိုပထမအဆုပ်ပေါ့နော်300ရာခိုင်နှုန်းပေးရတာလည်းရှိတယ်လို့အခုဆိုလို့ရှိရင်ကျွန်တော်တချို့ပေးတဲ့ပန်တွေကလည်းပဲတချို့ပန်တွေကဒီကပို့ပြီးတော့ home loan အစ်စ်တွေကိုထပ်မံတိုးချဲ့ထားတဲ့အတွက်အဲ့ကျွန်တော်ပထမအဦးဆုံးပေးရမယ့်300ရာခိုင်နှုန်းတော့မှ15လခွဲပေးပြီးတော့မှဟိုပေးရမယ့်အခြေအနေလေးဒီပါလာပါတယ်ခင်ဗျာ
ဒီကြိုးပွိုင်းဆိုတဲ့ဟိုအိမ်မော်မှာတက်မနေရသေးဘဲနဲ့ပေးရတာလားဒါမှမဟုတ်ရင်အိမ်မော်မှာနေပြီးတော့မှတခါတည်းတိုက်ခန်းရပြီးတော့မှအဲ့လိုပေးရတာလားရှင
်အဲအဲ့ဒီမှာလည်းပဲဟိုအပိုင်းရှိပါတယ်တပိုင်းကတော့ခုနကဟို80ရာခိုင်နှုန်းစောက်ပြီးစောက်နေတဲ့ project က80ရာခိုင်နှုန်းနဲ့အထက်ပြီးတဲ့တချို့ project တွေဆိုလို့ရှိရင်ခုနပြောတဲ့30ရာခိုင်နှုန်းဖတ်30ရာခိုင်နှုန်းကိုဆက်ချင်းပေးကြမလို့ပဲနဲ့15လောက်ခွဲပေးလာလာပြည့်ရဲ့အခါမှာကျန်တဲ့80ရာခိုင်နှုန်းကိုဘဏ်ကနေခုံးလုံးချောက်ပြီးတော့မှဟိုဆက်ပြီးတော့မှ15နှစ်တန်းနဲ့20တန်းနဲ့လို့ပေးသွားတဲ့အစီအစဉ်တွေလည်းပါလာပါတယ်ခင်ဗျဟု
တ်ကဲ့ပါ
တချို့ကြတော့လည်းပဲတချို့ကြတော့လည်းပဲကျွန်တော်တို့ဒီ80ရာခိုင်နှုန်းမပြီးသေးဘူးဆိုလို့ရှိရင်ကျွန်တော်တို့အခုမှfoundation ပြီးပြီဘယ်နှစ်ခုနှစ်မှာဒီ foundation ပြီးပြီဆိုလို့ရှိရင်နှစ်နှစ်တည်းပြီးမယ်တစ်နှစ်ခွဲတည်းပြီးမယ်အဲ့အမေချင်းအပေးချင်းအဲ့တကူအခုချိန်မှာဈေးကွက်ဆက်ဖွင့်နေဈေးနှုန်းကဘယ်လောက်ပေါ့နော်အဲ့ပထမ300ရာခိုင်နှုန်းကိုပထမပေးပါအဲ့ဒါတပြင်အဲ့လိုမျိုးစပြီးတော့မှဟိုပေးကြတာဖြစ်ပါတယ်အဲ့ဒီအပြင်ဟိုလောဝအုပ်တုံတက်နေခွင့်ရှိပြီ BCC ပေါ့နော်နေထိုင်ခွင့်ရပြီဆိုတဲ့တိုက်တွေလည်းရှိပါတယ်အဲ့ဒါမျိုးလည်းပဲပါပါတယ်သူကအမျိုးမျိုးအစအစပေါ့နော်အဲ့လိုတော့ရှိပါတယ်ခင်ဗျအ
ဲ့တော့80ရာခိုင်နှုန်းလောက်ပြီးထားပြီဆိုတော့ဒီအိမ်နေရောက်တော့ဟိုဘယ်အချိန်လောက်ဆက်မှာပါလဲရှင်တက်နေနိုင်ဖို့
အဲ့ခုနကကနော်ပြီးလာတဲ့ဟာမျိုးဆိုလို့ရှိရင်ကျွန်တော်တို့နောက်ထပ်အများဆုံးဆောင်းရလို့ရှိရင်6လပေါ့နော်ကျွန်တော်တို့ဒီက6လအဲ7လအဲ့လောက်တော့ကြာပြင်ဆောင်းရတာရှိပါတယ်အဲ့ဒီမှာနေထိုင်မှုပတ်မှုပတ်မိကြတဲ့တင်တာနည်းနည်းလေးအဲဟိုကြာလို့ရှိရင်တော့ဟိုတစ်နှစ်လောက်ဆောင်းရတာရှိပါတယ
်နောက်တစ်ခုကအခုအခြေအနေပေါ့နော်အခုအခြေအနေကဟိုအရာဈေးခွက်ကဟိုနည်းနည်းအေးနေတဲ့အနေအထားဆိုတော့ရင်းနှီးမြှုပ်နှံမဲ့သူတွေအတွက်အချိန်ကောင်းလားတကယ်နေမဲ့သူတွေအတွက်အချိန်ကောင်းလားအခုအိမ်ရာဈေးကွက်အနေထားအရာဟိုတကယ်နေမဲ့သူတွေအတွက်ရောတကယ်တန်နေပြီလားဘယ်လိုမြင်ပါလဲရှင်ဦးစောရုံ
ဟုတ်ကဲ့အခုအချိန်နေရတော့ကျွန်တော်တို့အမြင်ကတော့ကျွန်တော်တို့ဒီမြန်မာ developer association ရတယ်အဲ့ဒါကြောင့်မလို့အာယုံစစ်ဆိုင်ပြီးတော့မှဒီဟိုအိမ်ရာရောင်းပြဝဲတွေအတင်းရနေပြီးတော့ပဲဟိုကမကထပြပြီးတော့မှအခုချိန်တတိယအချိန်ရောက်နောက်လည်းသုခအချိန်ဒီမှအချိန်ကြီးကျွန်တော်တို့ဟိုလုတ်သွားဖို့အခြေအနေတွေဆွဲထားပါတယ်အဓိကတော့အခုဆိုလို့ရှိရင်ကျွန်တော်ဝယ်ယူဒူတွေအတွက်လည်းရွေးချယ်ကြရပြီးဒီနေထိုင်သူတွေအတွက်ရွေးချယ်ကြရပြီးလည်းများလာပြီးတော့မှတန်ဖိုးတွေရတယ် ဟိုအရင်လိုမျိုးတံပိုးကြီးတွေမဟုတ်တော့ပဲနဲ့တံပိုးတင့်လာတယ်တံပိုးတင့်နေတံပိုးမြတ်တာဆက်ပြီးတော့သူ့ဝင်နိုင်တဲ့ level ရိုးရိုးလေးရှိလာတယ်လို့အဲ့မဲ့တမ်းနေရတယ်အရင်မျိုးပေါ်ပေါက်လာတဲ့အတွက်ဒီလိုပရောဂျက်တင်တော်တဲ့အချိန်မျိုးရောက်ရှိလာပါတယ်ခက်ခရင်းနှီးလုပ်တဲ့လူတွေအနေနဲ့ရတယ်ပဲကျွန်တော်တို့ဒီတစ်ခါကဝေကြီးကြီးကွဲ့အဲတစ်ခါကဒီ financial sector ဘက်မှာကြည့်ရင်ကမ္ဘာပြည်အနေနဲ့အပြီးခဲ့တဲ့တစ်နှစ်တည်းအတွင်းမှာဆိုလို့ရှိရင်ကမ္ဘာကိုကြီးရလေတဲ့အနည်းငယ်ကျဆင်းသွားတယ်ဒေါ်လာကြီးတက်လာတယ်တချို့သောပုံပြင်ရှိတယ်တက်သွားတယ်ကြီးဒါတော့လည်းအင်ချမ်းကြီးကြီးကွဲ့ကတက်မသွားတဲ့အဖြစ်ကျလာတယ်ကျအခုလို့ရှိရင်တော်တော်လေးကျဆင်းလာတဲ့အနေအထားကိုရောက်လာတယ်ပေါ့နော်တစ်ခါနည်းနည်းလေးဒေါ်လာကြီးတွေတက်သွားတဲ့အတွက်ကြောင့်ဆောက်လို့ရပြီးရှိတော့တက်သွားတယ်ကြီးဒါတော့လည်းအင်ချမ်းကြီးကြီးကွဲ့ကတော့ဆက်ကျတယ်အဲ့တော့ယင်းလိုနဲ့ဒီလိုမျိုးကအခုချိန်မှာဝယ်ယူလို့အကောင်းဆုံးယင်းလိုနဲ့လည်းအကောင်းဆုံးအခြေအနေရောက်ရှိလာတာကိုတွေ့ရှိရပါတယ်။အထူးသဖြင့်ကျွန်တော်တို့အဓိကရန်ကုန်မြို့ရဲ့အဓိက main နေရာတွေဖြစ်တဲ့ဟိုရေးကောင်းတဲ့နေရာတွေနောက်တစ်ခါပြန်မရနိုင်တဲ့တကယ်အဓိက main prime area တွေမှာရှိတဲ့ရေးကောင်းနေရာဆိုလို့ရှိရင်အခုချိန်မှာယင်းလိုနဲ့ဒီနေရာဆိုလို့ရှိရင်ပြန်လည်လှုပ်ရှားတက်ဝင်လာပြီးတော့မှပြန်လည်ယင်းလိုနဲ့လာတဲ့နေရာတွေလည်းပဲတွေ့ရှိရပါတယ်ခင်ဗျာ။
နောက်တစ်ကြိမ်ထိုင်စီစဉ်တင်ဆက်ပေးထားတဲ့စီးပွားရေးကဏ္ဍကိုတော်တော်ရှင်နေနာဆင်ခဲ့ကြတာဖြစ်ပါသည်ခုတစ်ခါမှာတော့ဘလော့ဂါတွေပြောသမျှစီစဉ်ကိုတင်ဆက်ပေးကြပါတယ်မိခင်ပြောင်စုတွေကိုဝင်လာသူတွေနေဆက်လုံးကျွေးတောင်းဝန်ရှိသူတွေမှတ်တမ်းတင်ထားတဲ့ဓာတ်ပုံတွေကိုဟက်ကာတွေကမကြာခဏခိုးယူခဲ့ပါသည်ဒီလိုခိုးယူခံရလို့အချက်လက်လုံးကျွေးပုံမှာမေးခွန်းထုတ်စရာတွေထပ်ပြီးတော့ဖြစ်လာသလိုဓာတ်ပုံမှတ်တမ်းတွေနဲ့တိုက်စစ်တဲ့ facial recognition မျက်နှာကိုမှတ်မိတဲ့နည်းပညာရဲ့တိကျမှုနဲ့ပတ်သက်ပြီးတော့ဆွေးနွေးစရာတွေလည်းရှိနေပါသည်ဒါကြောင့်မျက်နှာတွေကိုကြည့်ပြီးတော့ဘယ်သူဘယ်ဝါဖြစ်တယ်ဆိုတာကိုခွဲခြားနိုင်တဲ့ facial recognition နည်းပညာအကြောင်းမဆုမြတ်မုံကဘလော့ဂါတွေပြောသမျှစီစဉ်မှာရှင်းပြထားပါတယ
်အမေရိကန်ကိုလာရင်နေဆက်လုံခြုံရေးကမှတ်တမ်းယူထားတဲ့ဒီနိုင်ငံတဲကိုဝင်လာသူတွေရဲ့ဓာတ်ပုံတွေကားလိုင်စင်နံပါတ်ဓာတ်ပုံတွေကိုဟက်ကာတွေကခိုးယူခဲ့လို့တဲ့ကိုသားညုံကြီး
အမေရိကန်ပြည်အောင်စုအကောက်ခုနဲ့နေဆက်လုံခြုံရေးဌာနကစိုက်ဘာတိုက်ခိုက်မှုခံရတယ်လို့ဂျွန်လ10ရက်နေ့တုန်းကထုတ်ပြန်လာမှုလားဗျ။ဒီအကောက်ခုနဲ့နေဆက်လုံခြုံရေးဌာနကမှတ်တမ်းတင်ထားတဲ့အချက်လက်တွေကိုသိမ်းပြီးတဲ့တဆင့်ခံ contractor company internet ကွန်ရက်ကိုဟက်ကာတွေကခိုးဝင်ပြီးတော့ဓာတ်ပုံတွေခိုးသွားတာလို့ထုတ်ပြန်ချက်ထဲမှာပြောထားတယ်မဆိပြတ်မော
။အဲ့ဒီ contractor company နာမည်ကိုမဖော်ပြပေမဲ့သူတို့ဌာနကနေပြီးတော့ company server ကိုဒီအချက်အလက်တွေပြောင်းယူသိမ်းတဲ့နေရာမှာသတ်မှတ်ထားတဲ့လုံခြုံရေးဆိုင်ရာစီကံချက်တွေအတိုင်းလိုက်နာဖို့ပြက်ကွက်လို့အခုလိုခိုးခံရတာလို့တော့အပြစ်တင်ထားတဲ့အဲ့လိုမျိုးခိုးခံရတာကိုမေလ31ရက်နေ့မှာဒီအကောက်ခွန်နဲ့နေဆက်လုံခြုံရေးဌာနကသိခဲ့တာလို့လည်းဖော်ပြထားတယ်
။ပြည်ပကနေပြီးတော့အမေရိကန်နိုင်ငံထဲကိုဝင်နိုင်တဲ့နေဆက် gate တွေမှာဝင်လာသူတွေနဲ့ပတ်သက်တဲ့အချက်လက်တွေကိုအကောက်ခွန်နဲ့နေဆက်လုံခြုံရေးဌာနကဓာတ်ပုံဗီဒီယိုမှတ်တမ်းယူပါတယ်။လေဆိပ်တွေမှာရောကုန်းလက်ကဝင်နိုင်တဲ့နေဆက် gate တွေမှာပါနိုင်ငံထဲကိုဘယ်သူဝင်လာလဲဆိုတဲ့အချက်လက်တွေကိုယူတာပါ။အခုခိုးယူခံရတာကလေးစိတ်ကယူထားတဲ့မှတ်တမ်းတွေမပါပါဘူး။ကုန်းလန်းကဝင်ထိုင်တဲ့နေဆက် gate တွေကဓာတ်ပုံမှတ်တမ်းတွေဖြစ်တယ်လို့ဌာနကပြောပေမဲ့လို့ဝင်လာသူပနည်းယောက်ရဲ့အချက်လက်တွေခိုးခံရလဲဆိုတာကိုတော့မပြောဘူးဗျ
။အမေရိကန်ထဲကိုဒီလေချောင်းကုန်းချောင်းကနေပြီးတော့တစ်နှစ်တစ်နှစ်ဝင်လာတဲ့သူကပြန်ပြတသန်းကျော်ပါတယ်။မက္ကဆီကိုနေဆက်၊ကနေဒါနေဆက် gate တွေကနေပြီးတော့ခြေချင်းဝင်လာတဲ့သူတွေလည်းမနေဘူး။အထူးသဖြင့်ဒီမက္ကဆီကိုနေဆက်ကနေပြီးတော့နေချင်းပြန်အလုပ်လုပ်ဖို့ဝင်လာသူကတစ်နှစ်ကို9သိန်းလောက်ကိုရှိတာရှင့်။
အခုလိုမျိုးနိုင်ငံတဲကိုဝင်လာသူတွေနဲ့ပတ်သက်တဲ့မှတ်တမ်းတွေယူနေပြီးတော့လုံခြုံအောင်မထင်းသိမ်းနိုင်ရင်ဘယ်လိုလုပ်မလဲဆိုတဲ့မေးခွန်းတွေရှိနေတဲ့အချိန်မှာပဲအခုလိုမျိုးအခိုးခံလိုက်ရတာမဆုမြတ်ဝင်အကောက်ခွန်နဲ့နေဆက်လုံကြီးဌာနကအချက်လက်တွေခိုးခံရတယ်လို့တာအသိပေးတာဘလောက်အတိုင်းအတာအထိကိုခိုးခံခဲ့ရလဲခိုးခံရတဲ့အချက်တွေထဲမှာနိုင်ငံတဲကိုပြန်ဝင်လာတဲ့အမေရိကန်နိုင်ငံသားတွေဘယ်နှယောက်ပါလဲပြဿနာကဘလောက်ကြီးလဲဆိုတာကိုတော့မပြောဘူးဗျ
နေဆက်လုံခြုံရေးတာဝန်ရှိသူတွေကဒီနိုင်ငံတဲကိုဝင်လာသူမှန်သမျှကိုဓာတ်ပုံမှတ်တမ်းရယူထားပြီးတော့အဲ့ဒီဓာတ်ပုံတွေကိုမျက်နှာမှတ်မိခွဲခြားနိုင်တဲ့ facial recognition နည်းပညာသုံးပြီးတော့စစ်ဆေးတာပါနိုင်ငံထဲဝင်လာသူတွေထဲမှာဒီ Interpol တို့ FBI တို့ကအလိုရှိနေတဲ့သူတွေပါလားနောက်အကြမ်းဖက်ဝါဒီဖြစ်နိုင်တဲ့သူတွေပါလားတရားမဝင်နိုင်ငံထဲကိုဝင်လာသူတွေပါသလားစသဖြင့်သိနိုင်ဖို့အတွက်ကိုအဲ့ဒီ facial recognition နည်းပညာကိုသုံးတာပါမတင်ကားသူစည်းရင်းထဲမှာပါသူမျက်နှာနဲ့နိုင်ငံထဲဝင်လာသူမှန်သမျှရဲ့မျက်နှာကိုဒီနည်းပညာသုံးပြီးတော့အချိန်တော်အတွင်းမှာစီစဉ်နိုင်တယ်လေ
ကြံပတ်တိုက်ခိုက်နိုင်တဲ့ရန်တွေပို့ပြီးတော့များလာနေတဲ့ခကြီးတဲမှာဒီ facial recognition နည်းပညာကိုနိုင်ငံအတော်များများမှာကျေပြပြတုံးနေကြတာမှဆင်မြင်မော။နိုင်ငံရဲ့အဝင်ထွက်စစ်ဆေး gate တွေမှာပဲမဟုတ်ဘူး။အများပြည်သူနဲ့ဆိုင်တဲ့နေရာတွေ၊နောက်လူစီကားတဲ့နေရာတွေ၊အားကစားခွင့်တွေ၊ shopping center တွေမှာ CCTV တွေပိုတက်လာကြတယ်။မျက်နှာကိုဖတ်နိုင်တဲ့ facial recognition နည်းသုံးတာကပုံမှန်လိုလိုကိုဖြစ်လာပြီ။ပ ရစ်တန်နိုင်ငံမှာဆိုလို့ရှိရင်လူသွားလာများတဲ့လမ်းတွေမှာတက်ထားတဲ့ CCTV တွေကနေဒီနည်းပညာနဲ့စောင့်ကြည့်နေုံနဲ့မကဘူးဘလုံးပွဲတွေမှာအထစ်ကို Facial Recognition နည်းစနစ်သုံးပြီးတော့လုံခြုံရေးယူတာဗျ
အမေရိကမှာရောဘာထူလဲကိုသားညုံဦးရ FBI ကဆိုရင်သူတို့စုံစမ်းတဲ့အမှုတွေအတွက်ကိုလိုအပ်လို့ရှိရင်ဒီ passport ဓာတ်ပုံနဲ့ယာဉ်မောင်း license ဓာတ်ပုံတွေကို facial recognition နည်းပညာနဲ့တိုက်ပြီးတော့စစ်တာဓာတ်ပုံပေါင်းသန်း600ကျော်တယ်လို့မကြခင်တုန်းကမှလှုပ်သွားတဲ့ဒီလွှတ်တော်ကြားနာပွဲတစ်ခုမှာအစိုးရတာဝန်ခံမှုရှိရေးဆိုင်ရာရုံးကတာဝန်ရှိသူကပြောသွားတယ်ရှင်
လူကြားထဲမှာထောက်လန်းသူတွေကသူတို့ကိုထောက်လန်းနေတယ်ဆိုတာမသိနိုင်တဲ့ facial recognition နည်းပညာအထောက်အကူပြုပစ္စည်းတွေကလည်းမနည်းဘူးဗျရိုးရိုးဆိုလို့ရှိရင်နေကမြင့်မှန်လိုပဲထင်ရပေမဲ့ဘေးမှာဖြတ်သွားသမျှလူတွေရဲ့မျက်နှာကိုဖတ်ပြီးတော့ဘသူဘဝဖြစ်တယ်ဆိုတာကိုခွဲခြားပြနိုင်တဲ့ smart မျက်မှန်မျိုးတွေတော့မှရှိတယ်
။တရုတ်မှာဆိုလို့ရှိရင်ရဲတပ်ဖွဲ့ဝင်တွေကအဲ့လိုမျက်မှန်မျိုးသုံးပြီးတော့ယထာဘူတာယုံတွေမှာမတင်ငါတဲ့သူတွေကိုစောင့်ကြည့်ပြီးတော့ဖမ်းတယ်လေ။နှစ်စင်လုတဲ့ဒီတရုတ်ကွန်မြူနတီပါတီညီလာခံမှာဆိုရင်လုံခြုံရေးတာဝန်ယူတဲ့သူတွေကလည်းအဲ့လိုမျက်မှန်တွေနီးစနစ်တွေသုံးပြီးတော့မှ black list လုပ်ထားတဲ့သတင်းတောက်တွေအတိုက်အခံတွေလူခွင့်ရေးလှုပ်ရှားသူတွေကိုစောင့်ကြည့်တားမြစ်ခဲ့သေးတယ်။
ဖြစ်နိုင်ခြေရှိတဲ့ရာဇဝတ်မှုတွေကိုကြိုတင်တားနိုင်ဖို့လုံခြုံရေးအတွက်လိုအပ်လို့စစ်ဆေးတာလို့လုံခြုံရေးတာဝန်ရှိသူတွေကပြောပေမဲ့အဲ့လိုမျိုးမျက်နှာမှတ်မိတဲ့နည်းပညာသုံးပြီးတော့စစ်ဆေးတာကလူမှားနိုင်တဲ့တရားခံတဲ့ခက်ဆက်စင်တူနေလဲတရားခံဖြစ်ပါတယ်လို့ facial recognition နည်းစနစ်ကပြနိုင်တာမဟုတ်လို့ဒီနည်းစနစ်သုံးတာကိုကန့်ကွက်ဝေဖန်နေသူတွေကလည်းရှိပါတယ်
ဥပမာဒီအမေရိကန်တရားဥပဒေစိုးမိုးရေးနဲ့ပတ်သက်လို့တာဝန်ရှိတဲ့အဖွဲ့အစည်းတွေကို Amazon ကရောင်းခဲ့တဲ့ဒီလူမျက်နှာခွဲခြားပြီးတော့မှဘသူဘဝဖြစ်တယ်ဆိုတာဖော်ပြနိုင်တဲ့ဝန်ဆောင်မှုစနစ်ကအသားညိုလေးလေးအဲ့ဒီသူကယောက်ျားမိန်းမဖြစ်သလားဆိုတာခွဲခြားဖို့ခက်ခဲလေဖြစ်တာကြောင့်လူမှားပြီးတော့ဖမ်းဆီးနိုင်တာမျိုးဖြစ်နိုင်တယ်လို့လေ့လာသူတွေကထောက်ပြပြီးတော်တော်ကိုဝေဖန်ခဲ့ကြသေးတယ်မလား
နောက်ပြီးတော့ဒီနည်းပညာကိုသုံးနိုင်ဖို့စောစောကပြောခဲ့သလိုပဲလူတွေရဲ့မျက်နှာဓာတ်ပုံတွေကိုလုံခြုံရေးဌာနတွေကရယူတိုက်စစ်ရတာဆိုတော့အဲ့ဒီချက်လက်တွေကိုဘလို့ထိသိမ့်ပါလဲဘလောက်ကြာကြာတင်းထားပါလဲနောက်ဒီပုံတွေထဲမှာအပြစ်မရှိသူတွေလည်းပါတာမို့လို့သူတို့ရဲ့ကိုယ်ရေးလုံခြုံမှုအတွက်ဘလောက်ထိအာမခံမလဲစတဲ့မိကွန်းထုတ်မှုတွေကလည်းမနည်းဘူးဗျ
အဲ့ဒါကြောင့်ပဲအမေရိကန်အနောက်ချမ်းကဒီ San Francisco မြို့တာဝန်ရှိသူတွေကတမျိုးလုံးမှာ facial recognition နည်းပညာသုံးတာကိုအခု2019နှစ်မေလဆန်းကပဲတားမြစ်လိုက်တဲ့ရဲတပ်ဖွဲ့ကသုံးတာကိုပါပိတ်ပင်ခဲ့တာမို့လို့ San Francisco ကအမေရိကန်တနိုင်ငံလုံးမှာဒီ facial recognition နည်းပညာမသုံးရလို့တားမြစ်လိုက်တဲ့ပထမဆုံးမြို့ဖြစ်သွားတယ်
။မျက်နှာမှတ်မိတဲ့ facial recognition နည်းပညာနဲ့လူတွေရဲ့မျက်နှာကိုဖတ်ပြီးတော့ထောက်လန်းစောင့်ကြည့်နိုင်တာကြောင့်မလို့အစိုးရတွေကဓာတ်ပုံချက်လက်တွေကိုပို့ပြီးတော့ရယူစုဆောင်းတာတွေလုပ်လာပါတယ်။ဒါလို့လှုပ်လာလေလေ online တခုတွေ hacker တွေကအဲ့ဒီအချက်လက်တွေကိုခိုးယူနိုင်ဖို့ကြိုးစားလေလေဖြစ်လာတယ်လို့နည်းပညာကျွမ်းကျင်သူတွေကလည်းသတိပေးနေကြတယ် MS ပြန်မောင
်အမေရိကန်အကောက်ခွန်ရဲ့ဒီနယ်စပ်လုံခြုံရေးဌာနကတော့ခိုးခံရတဲ့နိုင်ငံတဲဝင်လာသူတွေရဲ့မျက်နှာဓာတ်ပုံတွေကားနံပါတ်ပြဓာတ်ပုံတွေက online ပေါ်မှာမတမာမှုတွေလုပ်တဲ့ dark web ပေါ်ရောက်မသွားပါဘူးလို့တော့ပြောတာပဲရှင်ဒါပေမဲ့အစိုးရရဲ့ဒီကြဲကြဲပြန့်ပြန့်ထောက်လှမ်းမှုတွေကလူခွေရေးကိုထိခိုက်သလားအပြစ်မရှိသူတွေရဲ့ကိုယ်ရေးအချက်လက်တွေခိုးယူခံရမယ့်အန္တရာယ်ကနေပြီးတော့ဘလို့တားဆီးမှလဲရယူထားတဲ့ဓာတ်ပုံတွေမျက်နှာနဲ့တွဲနေတဲ့အချက်တွေလုံခြုံအောင်ဘလို့ဆက်လုပ်သွားမှလဲဆိုတဲ့မေးခွန်းတွေကတော့ပို့ပြီးတော့ကြဲလောင်လာနေပါတယ်ရှင
်မဆုမြတ်မွန်နဲ့တူကိုသားညုံဦးတို့ကကူညီတင်ဆက်ပေးထားတဲ့ blogger ရဲ့ပထမအစီအစဉ်ကိုတော်တာရှင်နေနားဆင်ခဲ့ကြတာဖြစ်ပါတယ်ခုတစ်ခါမှာတော့မတ်အေးတနာကျော်တင်ဆက်ပေးထားတဲ့တက်တရာသတင်းလာစီကိုနားဆင်ကြအောင်ပါ
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်သက်တမ်းရသတင်းလောက်မှာတော့ Tom Cruise ကိုဆင်ခေါ်လိုက်တဲ့ Justin Bieber ပြီးတော့ Avenger Superhero ရုပ်ရှင်မင်းသား Chris Pratt တို့ရောက်မင်္ဂလာဆောင်လိုက်ပါတယ်ဒီလိုမျိုးကဘာတလောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝန်းကသတင်းတူတူတွေကိုပြောပြပေးသွားပါမယ်ကနေဒါနိုင်ငံသားနာမည်ကျော်အဆိုတော် Justin Bieber ဟာ Hollywood မင်းသား Tom Cruise ကို UFC American လက်ဝဲပွဲမှာရှင်ပြိုင်ဖို့ဆိုပြီးဇွန်လ6ရက်နေ့ကသူ့ရဲ့ Twitter လူမှုကွန်ရက်စာမျက်နှာကနေပြောစိန်ခေါ်ရေးထားပါတယ်အသက်25နှစ်အရွယ်ဖော့ပဆိုတော့ Justin Bieber ကသူနဲ့ UFC ကွင်းထဲမှာသူနဲ့ထိုးတက်ဖို့ဆိုပြီးမင်းသား Tom Cruise ကိုဖိတ်ကြားခဲ့တာပါအနားရှိတော့ပါတဲ့ Octagon UFC စင်ပေါ်မှာထိုးတက်ဖို့ Tom Cruise ကိုကျွန်တော်စိန်ခေါ်ပါတယ် Tom ကြီးကြောက်တတ်တယ်ဆိုရင်တော့ဒီပွဲကိုမလာနဲ့ပေါ့ဆိုပြီးတော့ Justin Bieber ကသူ့ရဲ့ Twitter အကောင့်မှာရေးထားတာပါဒီပွဲကိုဦးစီးဦးဆောင်လုပ်ပေးမယ်လို့လဲ UFC Champion ဟောင်း Conor McGregor ကကန့်လန့်ထားပါတယ်။စွန့်စားခဲ့နေတဲ့ပြင်းထန်နေတဲ့သူ့ရဲ့ရုပ်ရှင်တွေကအတိုင်းပဲ Tom Cruise တယောက်ဒီပွဲအတွက်အင်အားရှိရလားဆိုပြီးတော့လဲသူ့ရဲ့ Twitter စာမျက်နှာမှာမေးခွန်းထုတ်ထားတာပါ။ မင်းသားထွန်ခရုစာသူ့ရဲ့နာမည်ကျော် Mission Impossible ရုပ်ရှင်ဇာတ်လမ်းတွေမှာကမ္ဘာအမြင့်ဆုံးအဆောက်အုံကိုတွေ့တဲ့တာမျိုးအရှိန်နဲ့သွားနေတဲ့လေရင်ပေးမှာတွေ့ကက်လိုက်တာမျိုးလို့ဇက်ဝင်ကန်တွေမှာရဲရဲရင်နဲ့ကိုရိုင်းတရုတ်ဆောင်တာမျိုးတွေနဲ့ကြော်ကြားတဲ့သူဖြစ်ပါတယ်။ဒါမဲ့အခုလိုမျိုး Justin Bieber ရဲ့ကန့်လန့်ချက်ကိုသူ့ဘက်ကတော့တရားဝင်တုံ့ပြန်တာမျိုးမတွေ့ရပါဘူး။American လက်ဝေသမား Floyd Mayweather တယောက် Mexico လက်ဝေကျော် Saul Canelo Alvarez ကိုအနိုင်ရခဲ့တဲ့2013ခုနှစ်တုန်းကအဆိုတော့ Justin Bieber က Floyd Mayweather နဲ့တပ်ပုံတွဲရိုက်ပြီးတော့အောင်ပွဲခံခဲ့ပူပါတယ်ရှင် Avengers လူဆိုင်ကောင်းနဲ့ Jurassic World Dinosaur ရုပ်ရှင်ဇာတ်ကားကြီးတွေမှာတရုတ်ဆောင်တဲ့မင်းသား Chris Pratt တယောက်သူ့ရဲ့ချစ်သူ Catherine Schwarzenegger နဲ့ပြီးခဲ့တဲ့ဇွန်လ10ရက်နေ့ကပဲ California ပြည်နယ်မှာလက်ထပ်လိုက်ပါတယ်သူတို့လက်ထပ်လိုက်ပြီဆိုတာကို Catherine Schwarzenegger ကသူ့ရဲ့ Twitter အကောင့်ကနေအတည်ပြုပြီးရေးထားပါတယ်။မနေ့ကကျမတို့ဘဝရဲ့အကောင်းဆုံးနေ့ပါ။ဖျားသခင်နဲ့မိသားစုဝင်တွေကျမတို့ချစ်ရခင်ရတဲ့သူတွေရှင်မှာအချင်းလင်မယားဖြစ်သွားကြပါပြီ။တကယ့်ကိုစိတ်လုံရှားစရာချစ်ခင်ကြည်နူးစရာပါ။ကျမတို့ဘဝရဲ့အစာမျက်နှာအတွက်ကိုစလိုက်ပါတယ်ဆိုပြီးတော့ Catherine Schwarzenegger ကရေးထားပါတယ်။အဲ့မှာတော့မင်္ဂလာဆောင်ပွဲထဲမှာဇွန်လွဲရိုက်ထားတဲ့ပုံသူ့ရဲ့ Instagram စာမျက်နှာမှာတင်ထားတာကိုလည်းအဲ့စာနဲ့အတူတွဲထည့်ထားပါတယ်။Chris Pratt ရောသူ့ရဲ့အရင်ဇနီးဖြစ်တဲ့ Scary Movie ကမင်းသမီး Anna Faris နဲ့လက်တွဲမဖြုတ်ခင်လနဲ့ငယ်2018နှစ်လပိုင်းလောက်ထဲကသူတို့နှစ်ယောက်စတွဲလာခဲ့တာဖြစ်ပါတယ်ရှင်။ရုပ်ရှင်မင်းသား Orlando Bloom ဟာ UNICEF ရဲ့ချစ်ချည်ရေးသံတမန်အဖြစ်နဲ့ Mozambique နိုင်ငံကိုမေလကုန်မှာတွားရောက်ခဲ့ပြီးတော့ဒုက္ခသည်စခန်းတွေကိုလိုက်ပြီးတော့ကြီးခဲ့ပါတယ်။ကလေးစုစုပေါင်း1,000,000ဟာအရေးပေါ်အကူအညီတွေလိုအပ်နေတယ်လို့ UNICEF ကပြောထားတာပါ။Orlando Bloom ကအီရန်ဆိုက်ကလုန်းမုန်တိုင်းကြောင့်လူ600ကျော်သေဆုံးပြီးတော့နှစ်သိန်းခွဲလောက်အိုးအိမ်မဲ့ဖြစ်သွားရတဲ့ဘေရွာမြို့ကမူတွာပြန်လည်နေရာချထားရေးစခန်းကိုလည်းတွားရောက်ခဲ့ပါတယ်။နာမည်ကြီး Pop ဆိုတော့ Katy Perry နဲ့ဆက်ဆက်ထားတဲ့ Orlando Bloom ဟာကလေးတွေနဲ့လည်းအတူကောက်ခုံကစားခဲ့တဲ့အပြင်ဘာသာပေါင်းစုံပေါင်းကူဖွဲ့တွေနဲ့လည်းအိမ်မှာတွေ့ဆုံချီးမြှင့်ကြပါလိမ့်ရှင်
။ Look at the moves. Legend.
တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလွှာကိုရုပ်ရောအတန်ရောအပြည့်အစုံကြည့်ကြနေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာမနက်တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yacht. I'll have my own
ဖဲအင်တာနာကြောတင်ဆက်ပေးထားတဲ့တတရအောင်သတင်းတော်စီရင်ကိုတော်တာရှိနေတာစီရင်ခဲ့ကြတာဖြစ်ပါတယ်။ခုဒီခါမှာတော့သူယုံကြည်ရာစီစဉ်လှည့်ရောက်ပါပြီ။ခပြဆရာနေဘိတ်ကဘာကိုယုံကြည်တယ်လဲဆိုတာကိုဝေမျှထားတာကိုမှတ်မိုးဖြူကစီရင်တင်ဆက်ထားပါတယ်ရှင်
။ကျွန်တော်ကတော့ခပြဆရာနေရီနေပါ။ဘုရားလို့တော့ရှိနေတူလည်းဖြစ်တယ်။ကျွန်တော်ယုံကြည်ရတာဘာလဲ။ဒီနေ့ဒီနေ့ငါသားနိုင်မှာယုံကြည်ရအပြည့်ရှိတာကိုရှိရပါလိမ့်မယ်။ကျွန်တော်ကအနိုင်နဲ့ဗုဒ္ဓဘုရားရှင်ရဲ့အဆုံးအမဘုရားတော်ကိုယုံကြည်ပြီးဖြစ်တယ်။ဒီကနေ့အင်းကြီးကမိဘကြီးရောက်စီရောက်စီချင်းကြီးလေကမ္ဘာလောကကြီးမှာဒိုင်မာစီးလို့ခေါ်တဲ့မတူကွဲရမှုတွေရှိနေကြလိမ့်မယ်မတူကွဲကြတဲ့အရာတွေမှာသူ့လမ်းနဲ့သူဒီမျိုးပါတာစကားတိတိကျကျတာဉာဏ်ကြီးမှုပညာစသဖြင့်ရှင်းတွဲနေတဲ့ပေါက်ဆက်တဲ့အခါအလွန်ချစ်ချာကောင်းကြီးဉာဏ်ရတဲ့ကမ္ဘာကြီးသွားနိုင်တယ်လို့ယုံကြည်ရတယ်သူရဲ့ယုံကြည်တာကမိပညာပါအဲ့ဒီညာပဲဆရာတို့ပြည်တကအမှုပညာလက်ကူပြီးတော့ပိုင်းစီးပြီးတဲ့စိတ်ကြပြီးအင်းငင်းနဲ့ချမ်းလေးနဲ့ကုရတယ်လို့ယုံကြည်မိတယ်။မြမလူခွဲစီကအခုဒီကြုံပွားကမလုံးမနိုင်သေးဘူးလို့မြင်မိတယ်။မိရကအနေဖြင့်ပြစ်ကျမှုတွေပြည်နေရခြင်းမို့ပါ။မြမလူမျိုးတွေကတနည်းဖြစ်တဲ့စာနာခြင်းစာနာခြင်းကုခြင်းကတရားတွေဟာကိုလိုနီကြုံပွားနဲ့ဆက်အနာရှင်ဖြစ်ရှိနေကြောင်းပြည်စုံခွဲပြောက်ခဲ့ရတာဖြစ်တယ်လို့နိုင်ရသတိစံမီလို့အနာရှိသူလည်းမရှိသူဩဇာကြည့်သူတွေကအနိုင်ရမယ်ဆိုတဲ့တင်းကြီးကိုဖျက်ပစ်ဖို့ဒီလူတွေဟာအချို့အဝတ်ကြည့်တင်းကြီးမရစေဖြစ်တယ်လို့ယုံကြည်နေကြတယ်။ကျွန်တော်ယုံကြည်ခံတဲ့ယုံကြည်ရာတွေမှာတရားစာသူတွေနဲ့ပတ်သက်ရှိနေတယ်လို့ဖြစ်ပါကြောင်းအနိုင်ရှိသူဘုသူ့ကိုမျိုးစက်ကြည့်သူတွေဖြစ်နေတဲ့ဘဝကလည်းတော့နိုင်ဖြစ်ပြီးဖြစ်ပါတယ်။ရှိနေကြတဲ့စာသူတော်မျိုးကခေါင်းကပြည်သူတွေတော်တာသဘုံနေမလားဗျာ။ကျွန်တော်တရားယုံကြည်တာကတော့တိတော်ကြီးမှမနေတော့မြင်ပါတယ်။ကျွန်တော်တို့ကဘာလို့ကဒီတော့ပြွက်ပြွားတဲ့ဒီပြင်းပြင်းတဲ့လူတွေအစာထိုးတော့ဖို့အတူလဲယုံကြည်နေတယ်။ဖြစ်တာကဝိသမလောဘသမားတွေရဲ့ဒိဋ္ဌိလူရဲ့ရှေးပင်တွေကနေလူတွေဖြတ်ကျော်နိုင်ပါသေးလို့ ရှိကြောင်းရင်းယုံကြည်နေလိမ့်မယ်ကျွန်တော်တို့ညာပြည်သူအလုံးကတော့ရင်စနစ်အရင်ဖြစ်တုန်းကလေလေးဆိုင်ပြုပြောကနန်းသွားသွားနေဆဲဆိုတာတွေ့လို့ဝမ်းနေလိမ့်မယ်ပြည်သူများပြည်ရဲ့အစီအဲမှာလူခွေရည်လမ်းမီနေတယ်လာရည်ရည်နဲ့ရင်းသားကြပြီပါလားလို့မျိုးရည်ချည်ပြီးတယ်။ဒီမိုကရေစီဖက်ဒရယ်သွားဖို့နိုင်ငံမှာတာမန်တောက်တင်းနဲ့ပြည်သူ့ခြေခံမှုရှိဖို့ရှိရပါလိမ့်မယ်။ပြည်သူ့ဘုံရှိရတယ်လို့ဒီကံတော့ဆိုရပြည်နယ်ပြည်သူ့ဘုံတွေနဲ့ရှိနေရတယ်လို့ရည်ချည်တယ်။ကျွန်တော်နိုင်ငံဟာအင်းလေးလျောင်းနှစ်ပေါင်းတရာကျော်ဖြစ်ပြည်သူ့နိုင်ငံသားအနာရှင်ရဲ့လျောင်းပါလဲပြည်သူ့တို့နှစ်ပေါင်း80ကျော်ဖြစ်အဲ့ဒီလိုနဲ့ပြည်သူတွေဘာရလိုက်တယ်လဲဆိုတော့ကြောက်ရွံ့ထိတ်လန့်ခြင်းကိုယ်နဲ့ဆံလုံးကွာဆိုပြီးအမှန်တရားကိုခွင့်မပြုတဲ့ဆော့အကြီးကြီးနဲ့ပြည်သူတွေရလိုက်တယ်။ကျွန်တော်နိုင်ငံမှာအုပ်ချုပ်တရားစီရင်ဥပဒေပြည်ရေးအဲ့ဒီတမန်တော်ကြီးတောင်းဆက်လုံးမှာဥရောရောကြောက်ရောမစင်ကြမှုတွေကအဲ့ဒီခြေကိုပြည်မြာရဲလူရင်းကြည့်နေပါလေ။အုပ်ချုပ်ကြီးမှာအာဏာကိုလက်မလွတ်ချင်သေးတဲ့အာဏာရှင်လက်ပံချုပ်တဲ့လက်ပံရှိတဲ့အမျိုးနိုင်ငံဝန်ထမ်းဆစ်ဆိုင်ကြောင်တွေတောင်းမှရှိနေကြပါပဲ။ဒီကစီရင်မှုပြည်သူတွေအောက်ကလည်းစီရင်လေးစားရတဲ့ဒီကစီရင်ဖြစ်ဖို့အတွက်ကျွန်တော်တို့ကအကြိပြင်းစင်ရပါလိမ့်မယ်။အကြိမပြင်းစင်တဲ့ဆုံးရှင်နိုင်ငံကြီးမှာမာဂျင်မှန်ကြီးကိုကျွန်တော်တို့ရှာမတွေ့နိုင်ဘူးလို့လည်းယူကြည့်ပါလေ။ဦးရည်ပြင်းပါတော့ကျွန်တော်အင်္ဂလိပ်ပြောင်းဥပဒေစနစ်တစ်ခုလုံးကိုကျွန်တော်ပြင်ရပါလိမ့်မယ်။ခုကျဒီမှာပြည်သူတွေနဲ့နိုင်ငံရေးနိုင်ငံရဲ့တရားဥပဒေရှင်မင်းကြီးတရားမျှတမှုတွေဟာနိုင်ငံချီဝင်းနေပြီလို့ကျွန်တော်ကြည့်ပါရယ်။ကျွန်တော်ကတော့တမန်တော်ပြည်နယ်ဆွေးကြည့်ဖို့ရည်ချေးရေးကော်မတီထဲမှာဥပဒေပြင်ချာရှင်အကြံဉာဏ်နဲ့ပုံဆက်ပြီးလို့ကျွန်တော်တို့ရှိနေတဲ့ချစ်တဲ့နေရာမှာဘူချုပ်ပုံကိုရှင်းချနိုင်ရည်လေးဒီနယ်ဖွဲ့စည်းပုံအတိုင်းဆောင်ရွက်နိုင်ရည်လေးဒီနယ်ထဲမှာရှိတဲ့လူခွေပြည့်ပြည့်လို့ပြည့်ပြည့်ရမယ်လို့ယူကြည့်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအထွဲ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမုံဖြူတင်ဆက်ပေးထားတဲ့သူယုံကြည်အစီအစဉ်ကိုနားဆင်ကြကြတာဖြစ်ပါတယ်သောတာရှင်နေနေနဲ့ view ရဲ့တန်တဲ့စီစဉ်နဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးခြင်းနဲ့စာရေးသားပေးပို့ခြင်းနဲ့သိသချင်းတောင်းခြင်းနဲ့ဆိုရင်တော့ view ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်ရှင်ခုလိုနောက်ဆက်ရမြန်မာနဲ့နိုင်ငံတကာသတင်းကြီးချုပ်ကိုမဆွေမြင့်မောင်ကပြပြပေးပါလိမ့်မယ်ရှင်
။ဟောင်ကောင်ကဒီမိုကရေစီရဲ့လှုပ်ရှားသူဂျော်ရှူအာဝမ်ဟာအချင်းထောင်ကလွတ်လာခဲ့ပြီးတဲ့နောက်မှာပဲအစိုးရရုံးချုပ်တွေရှိရနာကလူလူဆန္ဒပြပွဲမှာပါဝင်ဆန္ဒပြခဲ့ပါတယ်။ဟောင်ကောင်အုပ်ချုပ်ရေးမှုစင်ပေးဖို့နဲ့ကန့်ကွက်နေကြတဲ့ဥပဒေကြမ်းကိုပယ်ဖျက်ပေးဖို့အတွက်ဂျော်ရှူအာဝမ်ကတောင်းဆိုခဲ့ပါတယ်။ပေကျင်းအစိုးရလူလာတဲ့အုပ်ချုပ်ရေးမှူးကယ်ရီလမ်ကတော့သူအဆိုပြုထားတဲ့ဥပဒေကြမ်းကိုယာယီဆိုင်ထားမယ်လို့ကြေညာခဲ့ပေမဲ့အပိသက်ဖြတ်သိမ်းပေးဖို့တောင်းဆိုတဲ့အနေနဲ့ရောအစိုးရပိုင်းကဆန္ဒပြသူတွေအပေါ်လုံခြုံရေးတွေကအင်အားသုံးကိုင်တွယ်ခဲ့တဲ့အတွက်ပါလူပေါင်း200,000လောက်တနင်္ဂနွေနေ့တုန်းကလမ်းပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်ဒီကနေ့အထိလည်းအုပ်ချုပ်ရေးမှူးယုံနာမှာစုဝေးဆန္ဒပြနေကြဆဲဖြစ်ပါတယ်အီရန်နဲ့နိုင်ငံတကာကြား2015ခုနှစ်ကသဘောတူထားတဲ့ပမာဏထက်နိုင်ငံထဲမှာရှိတဲ့တန်းစင်ယူရေနီယံပမာဏဟာမကြခင်မှာပိုတော့မယ်လို့အီရန်တာဝန်ရှိသူကပြောကြားလိုက်ပါတယ်။နျူကလ িয়ার သဘောတူညီချက်မှာလက်မှတ်အမှတ်ရေးထိုးထားခဲ့ကြတဲ့နိုင်ငံတွေအနေနဲ့အီရန်နဲ့အရေးပါတဲ့ဒီရေနံလုပ်ငန်းအပေါ်အမေရိကန်ချမှတ်တဲ့ပိတ်ဆို့မှုတွေကိုရှောင်ရှားနိုင်အောင်ကူညီပေးမယ်ဆိုရင်တော့အရင်သတ်မှတ်ထားတဲ့ပမာဏအတိုင်းပြန်ရအောင်လို့ရှော့ချပေးဖို့တကားဖွင့်ထားတယ်လို့ဒီအစိုးရပြောခွင့်ရသူကပြောပါတယ်။တရုတ်သမ္မတရှီဂျင်ပင်ဟာဒီတစ်ပတ်ထဲမှာမြောက်ကိုရီးယားနိုင်ငံကိုနိုင်ငံတော်ဧည့်သည်အနေနဲ့သွားမယ်လို့တရုတ်အစိုးရသတင်းမီဒီယာကဒီကနေ့ကြေညာပါတယ်။ဂျာတာဘရင်းနဲ့တောက်ကြ2ရက်သွားမယ်ခီးစဉ်အတွင်းမှာသမ္မတရှီဟာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်နဲ့တွေ့ဆုံမှာဖြစ်တယ်လို့တရုတ်အစိုးရ CCTV သတင်းကပြောပါတယ်။ခေါင်းဆောင်နှစ်ယောက်တွေ့ဆုံတဲ့အခါမှာနှစ်နိုင်ငံအပြန်အလှန်ကိစ္စတွေအပြင်ကိုရီးယားကျွန်းဆွယ်မှာဖြစ်နေတဲ့တင်းမာမှုတွေပြေလျော့စေရေးကိစ္စကိုဆွေးနွေးကြမယ်လို့တရုတ်တာဝန်ရှိသူတွေကပြောပါတယ်။တရုတ်နဲ့မြောက်ကိုရီးယားတတမန်ဆက်ဆံရေးစတင်ခဲ့တာ290ပြည့်အထိမ်းအမှတ်နဲ့တိုက်ဆိုင်ပြီးတော့တရုတ်သမ္မတမြောက်ကိုရီးယားကိုသွားရောက်တာဖြစ်ပါတယ်။ Boeing ကုမ္ပဏီထုတ် 737 MAX 8 ဂျက်လေယာဉ်တွေမှာသတိပေးအချက်ပြမီးနဲ့ပတ်သက်ပြီးချိုယွင်းချက်ရှိနေတယ်ဆိုတာကိုလေကြောင်းလိုင်းတွေလေယာဉ်မှုတွေလေကြောင်းစည်းကမ်းထိန်းသိမ်းသူတွေကိုအသေးချာအတိပေးရှင်းပြခဲ့ခြင်းမရှိတာကအမှားဖြစ်တယ်လို့ Boeing ကုမ္ပဏီအမှုဆောင်အရာရှိချုပ်ကဝန်ခံပြောကြားလိုက်ပါတယ်ရှင်
။သတင်းကြီးချုပ်ကိုမဆူမြင့်မောင်ကကြီးညာပေးခဲ့တာပါ။ဒီညပိုင်းအတွက်စီစဉ်ထုတ်လုပ်ရေးမူကတော့မဆူမုံဖြစ်ပြီးတော့အင်ဂျင်နီယာကတော့ Super LJ ဖြစ်ပါတယ်။ကျွန်မအီတန်စင်ပါရှင်။ဖီဂိုနားစင်တဲ့သောတာရှင်အမောင်းကိုအထူးပဲကျေးဇူးတင်ပါတယ်။မနက်ပိုင်းစီစဉ်တွေကိုတော့မနက်6:00နာရီနဲ့9:00နာရီထိထုတ်လွှင့်ပေးမှာဖြစ်ပါတယ်သောတာရှင်ပေါင်းကောင်းသောညချမ်းဖြစ်ကြပါစေရှင်
This program has come to you from the Voice of America, Washington. Welcome.